Welcome to the Voice of America in Burmese.
ဒီမနက်ကနေနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးကြပါစေခင်ဗျာ2022ခုနှစ်မလ23ရက်စနေနေ့ပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြင်းတွေကြောင့် VOA စီစဉ်တွေကိုရာရာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်တင်ပြပါပါမယ်စစ်အာဏာသိမ်းမှုကိုစတင်ကောက်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲတာမှာမနေ့ကညပိုင်းနဲ့ဒီကနေ့လူ73ယောက်တက်မနေသေဆုံးပါတယ်။မန္တလေးမြို့မှာဒီကနေ့6ယောက်သေဆုံးတယ်ဆိုတာဒီပြုထားပြီးပြည်မြို့မှာတော့2ယောက်သေဆုံးထားပါတယ်။တောက်ကြညကရန်ကုန်နေရာအများအပြားမှာညမထရကန့်သက်ထားတဲ့အချိန်တွင်ညတပိတ်လူခေါ်ကြတဲ့စုတောင်းပွဲတွေဆန္ဒပြပွဲဖြစ်ခဲ့ပါတယ်။တာဂီတာမြို့နယ်မှာပြစ်ခတ်နေတဲ့အချိန်မှာပဲလူငယ်3ဦးကိုစစ်တပ်ကအိမ်ထဲကနေဆွတ်ထုတ်ပြီးအပြင်းထန်ဝိုင်းရိုက်တာကိုဒေသခံတအူရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။အဲဒီလူငယ်တွေကိုဖမ်းသွားတဲ့အတွက်ပြန်လွှတ်ပေးဖို့လူလူကရဲစခန်းမှာတွားရောက်တောင်းဆိုကြတာကိုအပြင်းအထန်ပြစ်ခတ်တာကြောင့်နှစ်ယောက်သေဆုံးပါတယ်။လိုင်မျိုးနယ်မှာတော့ဝင်ဖမ်းတဲ့အချိန်မှာပြစ်ခတ်တာကြောင့်ဒဏ်ရာရသူတဦးဒီကနေ့သေဆုံးပါတယ်။မင်းညားနဲ့ဒီကနေ့ဖြစ်ရတွေ့တွင်ဒဏ်ရာရသူများပြားရှိပြီးအရေးအတွက်အတိအကျကိုအပြည့်မပြူနိုင်သေးပါဘူး။ဒီကနေ့ထိဆိုရင်စစ်တပ်နဲ့ရဲပြစ်ခတ်တာကြောင့်သေဆုံးသူအယောက်80ကျော်ရှိပြီဖြစ်ပါတယ်။ဒီကြားတဲ့ကပဲဆန္ဒပြပွဲတွေကတော့နိုင်ငံတော်မှာနေ့စဉ်လိုဆက်ဖြစ်နေစေပါဒီကနေ့ဟာစစ်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်1988ခုနှစ်ကအဓိကရုပ်နေနည်းရဲတွေပြစ်ခတ်လို့ကြာဆုံးသွားခဲ့တဲ့33နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပြီးမြန်မာနိုင်ငံလူ့အခွင့်အရေးနေ့ဖြစ်သတ်မှတ်ထားတဲ့နေ့ဖြစ်ပါတယ်ကိုဖုံးမော်ကြာဆုံးတဲ့နေ့ကဒဏ်ရာရခဲ့တဲ့ကိုစိုးနိုင်ကတော့နောက်သတင်းပတ်အနေငယ်ကြောင်မှကွယ်လွန်ခဲ့တာပါအဲဒီကနေ့ရှေ့လေးလုံးရေးတော်ဘုံလို့ထင်ရှားတဲ့လူလူလူရှာမှုကြီးဖြစ်ခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတော့အပြင်းထန်ပစ်ခတ်ပြီးအကြမ်းဖက်ပြုခွဲတာကြောင့်ရာပေါင်းများစွာသောလူတွေသေဆုံးခဲ့ရသလိုဒဏ်ရာရသူအဖမ်းခံရသူတွေလည်းထောင်နဲ့ချီပြီးရှိခဲ့ပါတယ်။နိုင်ငံတော်ကဒီကနေ့ဆန္ဒပြသူတွေဟာကိုဖုံးမော်ကြာဆုံးတဲ့နှစ်ပတ်လည်နေ့အဖြစ်အထိမ်းအမှတ်ပြုဆန္ဒပြကြတာလည်းဖြစ်ပြီးညနေဆောင်အထိဆန္ဒပြနေကြတာတွေရှိသလိုညဘက်မှာလည်းတပိတ်မောက်တာတွေဆက်ရှိနေပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကအာဏာသိမ်းယူပြီးတဲ့နောက်ကန့်ကွက်ဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်နေနေပြုခွဲနေတာကြောင့်အမေရိကန်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့တာကနေယာယီကင်းလုပ်ခွင့်ပေးပြီးအလုပ်လုပ်ကံွေလက်မှတ်တွေထုတ်ပေးမယ်အကြောင်းအမိနေလုံခြုံရေးဌာန DHS ကတောက်ကြားနေမှာကြေညာပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီကိုမထောက်ခံတဲ့တန်တမန်တွေအပါအဝင်မြန်မာနိုင်ငံသား1600လောက်အနေနဲ့တစ်နှစ်ခွဲကြာယာယီအကာအကွယ်ပေးခြင်း TPS ရဖို့အတွက်အကျုံးဝင်မယ်လို့အမေရိကန်ဆိုရတာဝန်ရှိသူနှစ်ဦးက Reuters သတင်းဌာနကိုပြောပါတယ်။တဘောက DNR ဒါမှမဟုတ်လက်နက်ကန်ပြည်ပခါကြောင့်သူတို့နိုင်ငံတွေကိုဘေးရန်ကင်းစွာပြန်ဖို့မဖြစ်နိုင်သူတွေအနေနဲ့တမကာလာတခုအတွင်းအမေရိကန်မှာနေထိုင်လုပ်ငန်းခွင့်ရနိုင်ပြီးအရိကာလာကိုတက်တန်းထပ်တိုးနိုင်တဲ့အလားအလာလည်းရှိပါတယ်။စစ်တပ်ကအာဏာသိမ်းပြီးရဲသားတွေကိုရဲဆက်ဆက်အကြမ်းဖက်နေတာကြောင့်နိုင်ငံတွင်းနေရာအနှံ့အပြားကမြန်မာလူလူဟာခက်ခဲရှုပ်ထွေးပြီးစိုးရွားလာတဲ့လူသားပေးဒုက္ခအကျက်တဲကိုခံစားနေကြရတယ်လို့အမိနေလုံခြုံရေးဌာနဝန်ကြီးအာလီဟန်ဒရိုမီယာကတ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာ2022ခုနှစ်မလ17ရက်နေ့အထိဇက်တိုက်ရှိနေခဲ့တယ်ဆိုတာအထောက်အထားပြနိုင်တဲ့အမေရိကန်ရောက်နေပြီးသားမြန်မာနိုင်ငံသားတွေသာအခုအစည်းအဝေးမှာအကျိုးဝင်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဝင်လာသူအားလုံးကိုအမေရိကန်ကလက်ခံနေပြီဆိုပြီးလူမောင်ခိုးတွေဒါမှမဟုတ်တခြားလူတွေကပြောတာကိုမယုံကြဘူး DHS ကနှိုးဆော်ထားပါတယ်။ TPS အစိုးရကိုလျှောက်ထားသူတွေအနေနဲ့မလ17ရက်နေ့အထိအမေရိကန်မှာဇက်တိုက်နေထိုင်ခဲ့တယ်ဆိုတာအထောက်အထားပြရမယ်အပြင်တခြားသမတ်ချက်တွေနဲ့လည်းကန့်ညီရမှာဖြစ်ပြီးအသေးစိတ်ကိုဖက်ဒရယ်ပြန်နမ်းမှာဖော်ပြသွားမယ်လို့ DHS ကကြေညာထားပါတယ်။လျှောက်ထားသူအားလုံးကိုလူငုံရေးပိုင်းနဲ့နောက်ဆုံးရာဇဝင်ပိုင်းစစ်ဆေးသွားမှာဖြစ်ပါတယ်။အီတလီနိုင်ငံခြေဆိုင်ဗန်နတန်အားကစားအဝတ်ထည်ကုမ္ပဏီကမြန်မာနိုင်ငံမှာသူတို့ရဲ့အဝတ်ထည်တွေနောက်ထပ်ချုပ်လုပ်တာကိုရပ်လိုက်ပြီလို့တောက်ကြနေကကြေညာပါတယ်။ဆွီဒင်ခြေဆိုင် H&M အဝတ်ထည်ကုမ္ပဏီကတနင်္လာနေ့မှာအလားတူကြေညာခဲ့ပြီးတဲ့နောက်ဗန်နတန်ကုမ္ပဏီရဲ့အခုကြေညာချက်ထွက်လာတာပါ။မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေပေါ်ဘန်ဒီတွန်ကုမ္ပဏီအနေနဲ့အထူးပဲစိုးရိမ်ပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိအခြေအနေအရလူညုံရင်းဆိုင်ရာကိစ္စရပ်အများအပြားဖြစ်ပေါ်လာပြီးအခွင့်အရေးနဲ့လွတ်လပ်မှုကိုချိုးဖောက်တာတွေရှိလာတဲ့အတွက်မြန်မာနိုင်ငံကနေအထည်အသင့်မှားယူတာတွေကိုစိုင်းငံ့ထားဖို့မိမိတို့ဆုံးဖြတ်လိုက်ပါတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဘန်ဒီတွန်ကုမ္ပဏီဟာအားလုံးပါဝင်မှုပေါင်းစည်းမှုနဲ့အကြမ်းမဖက်ရေးလို့အခြေခံစံတန်ဘူးတွေကိုအထူးအလေးထားတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်လို့အမှုဆောင်ရာရှိချုပ်မက်ဆီမိုရီနိုကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ အခုလိုရဆိုင်လိုက်တာဟာအားကောင်းပြီးခိုင်မာတဲ့သတင်းစကားပေးဖို့အရေးရာဖြစ်တယ်လို့လည်း CEO Random ကပြောပါတယ်။အိန္ဒိယနိုင်ငံမှာခိုလုံနေတဲ့လူငယ်မွတ်စလင်တွေကအယောက်900ကျော်ဟာသူတို့အဆိုအရအိန္ဒိယရဲတွေရဲ့ချင်းချောင်းမှုကနေအကောက်အွယ်ပေးဖို့နယူးဒေလီမြို့တော်ကဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR မှာလာရောက်ပန်ကြားတဲ့အချိန်အိန္ဒိယရဲတပ်ဖွဲ့ကဖမ်းဆီးတာခံရပါတယ်။ဂျမ်မူးမျိုးကနေရောက်လာတဲ့အရိဒုက္ခသည်တွေကိုအိန္ဒိယရဲတပ်ဖွဲ့ကတရားမဝင်ဝင်ရောက်သူတွေဖြစ်သတ်မှတ်ပြီးဤကြတဲ့သတင်းပတ်ကဖမ်းဆီးလိုက်တယ်လို့အိန္ဒိယအာဏာပိုင်တွေရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။သူတို့ကိုမြန်မာနိုင်ငံပြန်ပို့မယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဂျမ်မူးမျိုးကရောဟင်ဂျာဒုက္ခသည်တွေကိုဖမ်းမယ်ယူနီစီယာကထုတ်ပေးထားတဲ့ဒုက္ခသည်အတိအမှတ်ပြုကြပြားရှိသူတွေလည်းမလွတ်ဘူးလို့အဲ့ဒီဒေတာရဲတွေကပြောပြီးတဲ့နောက်အပန်းခံရပြီးပြန်ဖို့ခံရမှာဆိုရင်ကြတဲ့အတွက်နယူးဒေလီကိုတက်လာပြီးယူနီစီယာကအကောက်အွယ်ပေးဖို့ပန်ကြားခဲ့ကြတာပါ။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရိုဟင်ဂျာ88ယောက်ကိုဖမ်းထားတယ်လို့နယူးဒေလီမြို့တော်ဖိဂစ်ပူရီရဲစခန်းကရဲရာရှိသူက VOA ကိုပြောပါတယ်။မြန်မာနိုင်ငံကနေအဲ့ဒီတရားမဝင်ရောက်လာသူတွေကိုရဲတပ်ဖွဲ့ကအရေးယူသွားမယ်။သူတို့ဟာနိုင်ငံကူးလက်မှတ်နဲ့အိန္ဒိယပြည်ဝင်ခွင့်ဗီဇာကိုမပြနိုင်ကြဘူး။ဒါကြောင့်ဖမ်းဆီးပြီးရဲစခန်းမှာထိန်းသိမ်းထားတယ်လို့အမည်မဖော်တဲ့အဲ့ဒီရဲရာရှိကပြောပါတယ်။ဖမ်းဆီးခံထားရသူတွေအတွက်အဆိုရနဲ့ကြောင်းအာရှပစိဖိတ်ဒေသဆိုင်ရာယူနီစီယာဘူရိုညွှန်ကြားရေးမှူးအင်ဒရီဂါရောဝတီကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အစိုးရဌာနတစ်ခုမှလွှဲပြောင်းတည်နေထားသူတွေကိုချက်ချင်းတွစ်ဆိုခွင့်ရဖို့ယူနီစီယာကစူးစမ်းနေပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့အဲ့ဒီဒုက္ခသည်တွေကိုသိနေရတဲ့စောင့်ရှောက်မှုနဲ့အကူအညီပေးဖို့အိန္ဒိယအာဏာပိုင်တွေကိုမိမိတို့တိုက်တွန်းပါတယ်လို့ယူနီစီယာကထုတ်ပြန်ထားပါတယ်။1950ခုနှစ်ကချမှတ်ထားတဲ့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုအိန္ဒိယနိုင်ငံကလက်မှတ်ရေးထိုးမထားသလိုနိုင်ငံထဲဝင်လာတဲ့ရိုဟင်ဂျာတွေအားလုံးကိုတရားမဝင်ရောက်သူတွေဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5ဒိုမီတာ19 kHz 1565တုံညာပိုင်းဒိုမီတာ25 kHz 7.8 ညပိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာပိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ဝင်းမင်းပါ။စနေနေ့ညပိုင်း VOA American ဆိုင်ရဲ့ခြေကဲရောက်သတင်းတွေကိုဆက်ကြော်ပြနေပါတယ်။ဒီရီချိုကဘာဂျမိုင်းဖွဲ့ကြီးအနေနဲ့ Johnson & Johnson Company ထုတ် COVID-19 ကာကွယ်ဆေးသစ်ကိုအရေးပေါ်အသုံးပြုဖို့အနေနဲ့ဒီနေ့ခွင့်ပြုပေးလိုက်ချိန်မှာဆိုဂျိုအန်ရဲ့ဆိုရင်ပြီးရဆိုင်ထားတဲ့အတီးပြုပြီးတာကာကွယ်ဆေးအတွက်လည်းဆက်ထိုးကြဖို့ထောက်ခံချက်ပေးလိုက်ပါတယ်။ဒီချိန်သာထိုးဖို့လိုတဲ့ဒီကာကွယ်ဆေးသစ်ထွက်လာချိန်မှာဒီရီချိုကြီးကဲ Tedros Adhanom Ghebreyesus ကအန်ရဲ့ကင်းပြီးထိရောက်တဲ့ကာကွယ်ဆေးအသစ်တစ်မျိုးထွက်လာတိုင်းဒီကမ္ဘာကာယရောဂါကြီးကိုထိန်းချုပ်နိုင်ဖို့ခြေလှမ်းတလန်းပူနီးစပ်လာပြီလို့အာပါတရာပြောလိုက်ပါတယ်။တပြေချိုအနေနဲ့အရင်တော့ကအလားတူရေးပေါ်သုံးဖြစ်ပဲ Pfizer BioNTech Company ထုတ်ကာကွယ်ဆေးကိုပထမအတည်ပြုပေးခဲ့ပြီးနောက် AstraZeneca ကာကွယ်ဆေးကိုဆက်အတည်ပြုပေးခဲ့တာကြောင့်အခုချိန်ထိဆိုရင်ကာကွယ်ဆေး၃မျိုးကိုအတည်ပြုပေးပြီးဖြစ်ပါတယ်။ဒါပေမဲ့ဒုတိယအတည်ပြုပေးခဲ့တဲ့ AstraZeneca ကာကွယ်ဆေးမှာဘေးထွက်ဆိုးကျိုးအဖြစ်သွေးခဲတာကိုဆိုရင်ဒီတချို့နိုင်ငံတွေမှာဆက်ဆိုင်တာချိန်မှာတပြေးချိုဘက်ကတော့ဒီဆေးကိုဆက်အသုံးပြုနိုင်ကြောင်းဒီနေ့ပဲအခိုင်အမာထောက်ခံချက်ပေးလိုက်ပါတယ်။တပြေးချိုပြောခွင့်ရအမျိုးသမီး Margaret Harris ကဒီ AstraZeneca ကာကွယ်ဆေးဟာအတော့ကိုကောင်းမွန်အကျိုးရှိလွန်းပါတယ်လို့သုံးထုတ်လိုက်ပြီးဒီကာကွယ်ဆေးကိုဆက်ထိုးတင်တယ်လို့ဂျနီဗာမှာလုပ်တဲ့ Internet Online သတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်ပါတယ်။ China နိုင်ငံကနေဥရောပနဲ့ Africa ကွန်ဂိုအထိပါဝင်နိုင်ငံတချို့မှာဒီကာကွယ်ဆေးကိုရပ်ဆိုင်းချပေမဲ့ AstraZeneca ကုမ္ပဏီဘက်ကတော့အခုလိုသွေးခဲနိုင်တဲ့အန်ဒီရဲ့များလာနေတာကတကယ့်အထောက်အထားအခိုင်အမာမတွေ့ရသေးပါဘူးလို့ပြန်ပြောထားပါတယ်။ဒါအပြင်ဥရောပမှာဈေးပစ္စည်းတွေကိုကြီးကျယ်စစ်ဆေးရတဲ့ EU ဥရောပသမဂ္ဂရဲ့ဈေးပညာအေဂျင်စီကြီးကလည်းဒီ AstraZeneca ကာကွယ်ဆေးရဲ့ကောင်းကျိုးကဆိုးကျိုးဖြစ်နိုင်တာထက်အများကြီးတာလွန်တာမို့စစ်ဆေးမှုတွေလုပ်နေခြင်းဆက်ထိုးပေးနိုင်ပါတယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။အချိန်ထဲမှာသတိရှိညွှန်ကြားမှု Gabriel Sis ကဘရာဇီးနိုင်ငံမှာတော့သိဆုံးမှုဆက်များနေတာပေါ့ဆိုရင်ကြောင်းပြောလိုက်ပါတယ်ဘရာဇီးမှာဒီနေ့တတိယမြောက်နေ့ဖြစ်သိဆုံးသူ2000ကျော်နေပြီး2216ဦးရှိခဲ့ပါတယ်ဘရာဇီးမှာဒီနေ့ဖိုးတွေ့သူပေါင်းကလည်းတရက်အတွင်းအများဆုံးဒုတိယနေ့ဖြစ် 15,000 ကျော်ရှိခဲ့ပါတယ်2022ခုနှစ်မကုန်ခင်မှာအာရှသလွားကိုကိုဗစ်ကာကွယ်ဆေး1ဘီလီယံပို့ပေးနိုင်ဖို့အမေရိကန်အိန္ဒိယဂျပန်နဲ့ဩစတြေးလျနိုင်ငံတွေသဘောတူလိုက်ကြပါပြီAmerican, India, Japan နဲ့ Australia လေးနိုင်ငံပေါင်းဖွဲ့ထားတဲ့ Quad လို့သူကခေါ်တဲ့အဖွဲ့အနေနဲ့အခုလိုစုပေါင်းပြီး ကမ္ဘာကာကွယ်ဆေးပူများများရနိုင်ဖို့လုပ်နေတာပါလို့ဒီဖွဲ့ရဲ့အင်တာနက်အွန်လိုင်းအစည်းအဝေးပြီးမှအိန္ဒိယနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်အခြေတော်အားရှာတဲ့ကမ္ဘာတဝန်းမှာတရုတ်ရဲ့ကာကွယ်ဆေးပီးတန်တမာရေးထက်ကျက်မှုတိုးမြင့်လှုပ်ဆောင်လာတဲ့အပေါ်တုံ့ပြန်ထိန်းချုပ်တဲ့အနေနဲ့ကမ္ဘာကာကွယ်ဆေးအများဆုံးထုတ်နိုင်ငံအိန္ဒိယလည်းပါတဲ့ဒီကွတ်၄နိုင်ငံအဖွဲ့အနေနဲ့အခုလိုကာကွယ်ဆေးပို့ထုတ်ချင်လာတာပါလို့သုံးသပ်မှုတွေရှိနေပါတယ်အခုလိုအထူးတကားပူပေါင်းဆောင်ရွက်ကြတာကလက်ရှိမှာအလိုအပ်ဆုံးတဲ့တန်ဖိုးအရှိဆုံးဖြစ်တယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဟတ်ဘာဒန်ဆရင်ဂလာကဒီနေ့ Quad အစည်းအဝေးပြီးနယူးဒေလီမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ Indo-Pacific ဒေသအတွင်းမှာ COVID-19 ကာကွယ်ဆေးပုံမှန်ထုတ်လုပ်ပြန်ပြူနိုင်ဖို့အခုလို၄နိုင်ငံရဲ့ရန်ပုံငွေအရင်းအမြစ်တွေထုတ်လုပ်နိုင်မှုစွမ်းအားတွေနဲ့ပို့ဆောင်ရေးအင်အားတွေကိုပေါင်းစပ်လုပ်မဲ့အစီအစဉ်ပေါ်သဘောတူနိုင်ခဲ့တာကCOVID-19 တိုက်ဖျက်ရေးမှာအရေးပါတယ်လို့လည်းသူကဆက်ပြောပါတယ်။ဒီအစီအစဉ်ကြောင့် COVID လွန်ကာလပြန်လည်ထူထောင်ရေးလုပ်ငန်းစဉ်မြန်ဆန်လာပြီးမိသားစုတွေစီးပွားရေးလုပ်ငန်းတွေအနေနဲ့လည်း COVID-19 ကမ္ဘာကာယောဂါကြီးကိုကျော်လွှားသွားနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းကိုလည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးကပြောခဲ့ပါတယ်နော်။ AstraZeneca ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးကြောင့်သွေးခဲမှုဖြစ်စေတယ်လို့သတင်းတွေထွက်လာပြီးမှတကြွေးချူကမ္ဘာကျန်းမာရေးဖွယ်ကြီးကဒီပေါ်လေ့လာဆက်ဆဲနေပြီလို့ဆိုလိုက်ပါတယ်။WHO ကြီးကဒေါက်တာတက်ဒရော့စ်အထနောင်ဂေဘရီယယ်စ်ကသွေးခဲနိုင်တယ်လို့ဆိုတဲ့အန်ဒီယရှိနိုင်မှုအပေါ်သတိရှိရှိနဲ့စနစ်တကျပြန်လည်သုံးသပ်ဆက်ဆေးနေပါပြီလို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ
် WHO is aware that some countries have suspended
ထို့နိုင်ငံတွေမှာဒီအစ္စရာဇနကာကာကွယ်ဆေးထုတ်လုပ်မှုအပုတ်၂မျိုးကိုအထူးခံခဲ့သူတချို့မှာသွေးခဲခဲ့တာပေါ်အခြေခံပြီးအသုံးပြုမှုရပ်ဆိုင်းချတာကို WHO အနေနဲ့သိထားပါတယ်အခုလိုလောက်တာကစစ်ဆေးမှုအပြေအဝအဆုံးမသတ်နိုင်သေးခြင်းချုပ်တင်ကာကွယ်တဲ့အနေနဲ့ပါဒါပေမဲ့အရေးကြီးတာကဥရောပစီးပညာအေဂျင်စီကပြောထားသလိုဒီအမျိုးသားကာကွယ်ဆေးနဲ့သွေးခဲမှုကြားဆက်ဆက်မှုထောက်ထားကမတွေ့ရသေးပါဘူးဒါကြောင့်စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတော့ဒီကာကွယ်ဆေးကိုဆက်အသုံးပြုနိုင်ပါတယ်လို့ပြောသွားတာပါအောက်ဆိုတက်ကတော့နဲ့ AstraZeneca ကုမ္ပဏီတို့ပေါင်းထုတ်တဲ့ဒီကာကွယ်ဆေးအထူးခံရသူတချို့မှာသွေးခဲမှုဖြစ်ခဲ့ပြီးဒိန်းမတ်၊နော်ဝေး၊အိုက်စ်လန်၊ဘူလ်ဂေးရီးယားနဲ့ထိုင်းနိုင်ငံလိုမျိုးနိုင်ငံတချို့နဲ့စပိန်နိုင်ငံကတချို့ဒေသတွေမှာဒီကာကွယ်ဆေးဆက်ထုတ်ဖို့ခေတ္တဆိုင်ငံ့ထားပါတယ်။စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ခဏတွေကိုနားဆင်ရတော့မှာပါခင်ဗျ။
ဆရာနာသိမှုကိုစတင်တဲ့စားပြပေါ်လေမြန်မာနိုင်ငံကြီးအနှက်ဆက်ဖြစ်နေတဲ့နေရာမှာမန္တလေးကတပိတ်ပေါင်းစုံထိုင်တပိတ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကဒီကနေ့ချမ်းဖက်ပြစ်ခတ်ဖြူခွင်းလာကြောင်းမလို့ရှင်းဦးထက်မင်းရဲ့တည်ဆုံပြီးတော့20ဦးထက်မင်းတရားရရှိခဲ့ပါတယ်။ VOA သတင်းတောက်ပေးပို့ထားတာကိုကျွန်တော်သားညို့ပြောပြပေးပါမယ်။မန္တလေးမှာဒီကနေ့တည်ဆုံတဲ့စီးရင်တွေနဲ့ပတ်သက်လို့မြေပြင်မှာအကူအညီကိစ္စရေးလုပ်ပေးသူတူက VOA ကိုအခုလိုတီးပြပါတယ်။ရှင်း
ဦးကကျွန်တော်ပို့တာဒီလိုကနာဦးရနာဦးရနာဦးရတခြားပြားရတဲ့နေရာကကျွန်တော်လည်းကြားပို့သွားလို့ကျွန်တော်လည်းအကြောင်းကြားရတာတော့ရှိတယ်အဲ့ဒါနဲ့တော့ကျွန်တော်ချက်ဦးဆိုရင်တော့အတူတူလာတာကျွန်တော်တို့ရဲ့ဖြစ်နေတဲ့နေရာတွေမှာဖြစ်နေတဲ့အားတွေကျွန်တော်တို့တင်းမပြောင်းတာဒီအားတွေအမ်ဒီလိုမျိုးဆိုလို့လားဘယ်ရောက်နေမှာဒီတို့တွေကဘယ်ဘာမှမလုပ်ရရဘူးဒါကြီးပြန်
မလေးပါတိကကြံရသူတွေကိုကူညီပေးနေတဲ့ကေဇေးရေးရေးပေါ်စီဖွဲ့ကလူရှိဦးထက်မင်းရဲ့တည်ဆုံတဲ့အကြောင်းကိုတည်ပြုခဲ့တာပါလူမှုကွန်ရက်ဆမင်နာရီမှာပြန့်နှံ့နေတဲ့ရုပ်တံဖိုင်မြင်ကွင်းတွေမှာတော့တည်ဆုံသူတဦးရဲ့ရုပ်လောင်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကတည်ဆောင်သွားတာကိုတွေ့ရတယ်လို့ပဲတည်ဆုံသူတင်ဆောင်ထားတဲ့ပရိဒါကားတစ်စင်းကိုလည်းစစ်တပ်နဲ့ရဲတပ်ဖွဲ့ကမောင်းနှင်ယူဆောင်သွားပါတယ်ဒါကြောင့်မို့လို့တည်ဆုံတဲ့စီးရဲရေးအတွက်ဒီထက်ချက်တိုးနိုင်ပါသေးတယ်မန္တလေးမြို့ကဆရနာသိမှုဆက်ညီတပိတ်ပေါင်းစုံခြံတပိတ်ပြုလုပ်နေတဲ့အချိန်မှာပဲစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့မျက်မြင်တွေ့ရှိသူတူကလည်း VOE ကိုခုလိုပြောပါတယ
်ကျွန်တော်တို့48စိန်မန်းတောက်ပေါ့အဲမှာလာပြီးတော့အထိုင်တပိတ်လုပ်တာကိုအဲ့လိုပြောအဲ့လိုချင်းခြံတပိတ်လုပ်ရင်းနဲ့သူတို့မှာအခေါ်ပြောခွင့်တွေလုပ်ကြအောင်ညဆန္ဒတွေပါကြားကြားကျောင်းရင်းနဲ့ကျွန်တော်တို့ဒီ48စိန်မန်းတွေပိတ်တယ်အဲကျွန်တော်စိန်မန်းလမ်းမှာပေါ့အဲစိန်မန်းလမ်းမှာနေပြီးတော့ပြန်ပြီးတော့တက်လာတယ်ပြီးရင်ကျွန်တော်တို့ရဲ့48နောက်ထပ်ကိုညာသေးခေါ်ပါမှာအဲညာသေးရနေပြီးတော့သူစပြီးတော့ဖြိုခွင်းရပဲကိုအဲ့လိုမျိုးကြားကစ်တက်တာတော့ကိုမျက်ရည်ဘုံတွေခွဲတယ်အတန်ဘုံတွေခွဲတယ်ကိုချီရတော့ချီစစ်နေတည်တယ်ကိုအဲမှာတယောက်ကတော့ကိုလိုလိုင်းပေါ်မှာလည်းတွေ့မှာပါအဲမှာတယောက်ကတော့ခေါင်းပွင့်သွားတယ်လို့ပြောတယ်ကိုဟုတ်ကျွန်တော်တို့ရဲ့နောက်ဖက်လမ်းကကော်မန်ဒီတယောက်ဆိုရင်သူကသူအိမ်ထဲမှာနေတာကွယ်အဲ့ဒါသူတို့နောက်ထပ်ကနေလိုက်ပြလိုက်တာအိမ်ထဲမှာလိုက်ကိုကြီးနဲ့ရှက်မှန်တယ်လို့ကြားတယ်ကွယ
်အခုဒီမတ်လ9ရက်နေ့ကလည်းတပိတ်ပေါင်းစုံညီညွတ်စွာစုဝေးပြီးတော့ထန်တပိတ်ပြုတ်လို့နေတာကိုစစ်တပ်နဲ့ရဲဘက်ကဖြိုခွဲတာကြောင့်လ လူ30ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။မင်္ဂလီမှာဆေးအုပ်ချုပ်ရေးကောင်စီကိုဆန့်ကျင်တဲ့စစ်အပြဝရီစတင်တဲ့အချိန်ကစလို့အကြမ်းဖက်ပြစ်ခတ်ဖြိုခွင်းတာကြောင့်လက်ရှိအချိန်ထိသေဆုံးသူ20ဦးထက်မနည်းရှိပြီးတော့ဒီနေ့သေဆုံးမှုကတော့အများဆုံးဖြစ်ပါတယ်။အကြမ်းဖက်ဖြိုခွင်းပြစ်ခတ်ဖမ်းဆီးတာတွေရှိနေပေမဲ့မင်္ဂလီမြို့နေရာအနှံ့တော်မင်းများမှာစစ်အပြမှုတွေဆက်ပြီးတော့ဖြစ်ခဲ့တယ်လို့ပဲညာဘက်မှာလည်းဖျောင်းနိုင်မှုတွေထုံပြီးတော့ညာဘက်ပြုလုပ်နေကြတာတွေ့ရပါတယ်ခင်ဗျာ။
ရခိုင်မြို့နယ်တချို့မှာမင်းညားနဲ့ဒီနေ့ဆန္ဒပြပွဲတွေအတွင်းရဲနယ်စစ်တပ်ကအင်အားသုံးနှိမ်နင်းတာကြောင့်၃ရောက်ထပ်မင်းသေဆုံးသွားခဲ့ပြီးတော့အတော်များများလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဒါ့ပြင်ပြည်내ဒဝဲမြို့တွေမှာလည်းဆန္ဒပြတဲ့သူတွေရောသေဆုံးခဲ့ပြီးတော့ဒဏ်ရာရတဲ့သူတွေနဲ့ဖမ်းခံရတဲ့သူတွေအတော်များများလည်းရှိခဲ့ပါတယ်။ဒီကြောင့်ပြည်စုံကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မှာမင်းညားကမြို့နယ်တိုင်းမှာညသပိတ်ပြုလို့ဆန္ဒပြခဲ့ကြပါတယ်။ဒီလိုညဘက်ဆန္ဒပြတာတွေအပြီးမှာရန်ကုန်တပ်ဖွဲ့တွေကရန်ကုန်မြို့ရဲ့နေရာတချို့မှာရက်ွက်တီဒဲကိုဝင်ရောက်ဖမ်းဆီးပစ်ခတ်တာတွေလုပ်ခဲ့ကြတဲ့အတွက်တေဆုံးသူတွေလည်းရှိခဲ့ပါတယ်။တာဂီတာမြင်တော်သားလမ်းမပေါ်မှာမင်းကညသပိတ်ပြုလုပ်ခဲ့တဲ့အတွက်ဆိုပြီးတော့လူငယ်၃ယောက်ကိုရဲကဖမ်းဆီးသွားတဲ့အတွက်ပြန်လွတ်ပေးဖို့တာဂီတာပြည်သူတွေကရစကန်ရှိမှာစူဝေးတောင်းဆိုခဲ့ကြပါတယ်။အင်တာနက်ပြတ်တောက်ချိန်မနက်တနားရီလောက်မှာရန်ကုန်တပ်ဖွဲ့တွေကမန်ပြည်နှစ်လန်းတွင်ဝင်ရောက်ပြီးကြီးစစ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်လူလူဦးကောင်းကိုကြီးထိမှန်ပြီးတော့တေဆုံးသွားခဲ့ပါတယ်။တေဆုံးသူကိုစီသူနဲ့ကိုအောင်ဇော်တို့ရဲ့ရုပ်အလောင်းကိုရဲစခန်းကိုလာအပ်ဖို့အမတ်တင့်မြို့မရဲစခန်းကဆက်သွယ်လာတာမျိုးရှိတဲ့အတွက်အလောင်းကိုလက်နက်ကင်တွေဘက်ကလာပြီးလူယူမှာကိုစိုးရိမ်တာကြောင့်ဒီကနေ့နေ့လယ်မှာပဲဇာပနာပြုလို့တကြိုလိုက်တယ်လို့တေဆုံးသူကိုအောင်ဇော်ရဲ့ရောက်ဖဖြစ်သူကပြောပါတယ
်။ပြောကြားတာတော့နော်ဟိုတကယ်တော့မလာသေးဘူး။ဟိုအလောင်းကိုလည်းလာခေါ်မယ်လို့လည်းကြားတယ်လူမယ်လို့လည်းကြားတယ်ခင်ဗျဟိုအခုကျွန်တော်ကတော့အလုံးပြီးသွားပြီအဲ့လူမယ်ရက်မယ်သတင်းကြားလို့ကျွန်တော်လည်းချက်ချင်းအေးအေးလုံလိုက်တာကြိုလိုက်ပါဘူးခင်ဗ
ျဒီနေ့မှတော့တာဂီတာမှာပုံမှန်ဆန္ဒပြပွဲတွေရှိနေပြီးတော့ရဲနဲ့စစ်တပ်ကအင်အားများပြားချထားတာတွေရှိနေတယ်လို့လည်းမျက်မြင်တွေကပြောပါတယ်လိုင်မျိုးနယ်မှာမင်းညားကလွတ်တော်ကိုယ်စားလှယ်တဦးကိုဝင်ရောက်ဖမ်းဆီးခဲ့တဲ့အတွက်ရက်ခွက်နေပြည်သူတွေကဝန်ရံတားဆီးတာတွေလုပ်ခဲ့တာကြောင့်လက်နက်ကိုင်တွေက45မိနစ်ဝန်းကျင်လောက်ကြာအောင်ဇက်တိုက်ပြစ်ခတ်ဖြိုခွဲမှုတွေလုပ်ခဲ့ပါတယ်။ဒီပြစ်ခတ်ဖြိုခွဲမှုတွေမှာ၄ဦးဒဏ်ရာရရှိခဲ့ပြီးတော့ဒီနေ့မနက်မှာပဲတဦးသေဆုံးပြီးနောက်တဦးကတော့လက်ရှိမှာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဒီဖြိုခွဲခံရတဲ့အဖွဲ့ထဲမှာပါဝင်သူတဦးဖြစ်တဲ့ကိုထအောင်ကအခုလိုပြောပါတယ်
။တော်လိုင်မျိုးနယ်ကျွန်တော်ဘက်ကဆက်ဆောင်ရေးပို့တော့ဟုတ်ပါသတ္တုံရကွက်ဘက်ကနေပြီးတော့ကျွန်တော်တို့ကိုကူညီဖို့ဆိုပြီးတော့ကင်းဆောင်နေတဲ့လူတွေအဖွဲ့လိုက်အခုကြောက်သွားတဲ့ညီလေးတွေအဖွဲ့တွေကတက်လာပြီးလာကူကြတယ်အဲ့ကူရဲ့အချိန်မှာသူတို့ပြန်ဆုတ်တဲ့အချိန်နဲ့လဲကြုံလဲကြုံအဲ့စင်ကရနာအကျော်လေးရောက်တဲ့အချိန်မှာအဲ့ညီလေးတွေကဒီလိုရှေ့အတက်သူတို့ကဒီကားပေါ်နေပြီးတော့အဲ့ဒီသတ်သတ်နဲ့ဒုံဒုံဒုံဒုံဒုံဒုံဒုံ၆၆လောက်အဲ့လိုစင်ပြီးပြစ်လိုက်တာရှေ့က၃ရောက်လုံးထိရ၃ရောက်လုံးထိရ၃ရောက်လုံးထိရမှာအဲ့ညီလေးကဟိုကောင်းတီအောင်နော်ပြစ်တာသူကတိတ်တိတ်ချာချာတဲ့ပြီးပြစ်တာအဲ့ချိန်ပြီးတော့အခုလမ်းပြတာဘာဖြစ်လို့လဲတော့ကျွန်တော်ကအဲ့နာမှာအဲ့သူတို့အဲ့နာမှာအပြစ်တင်တာမှာကျွန်တော်ကရှိလို့
ဒီကနေ့လေးလည်းမတော်နေမျိုးနဲ့မှလည်းဆန္ဒပြတဲ့သူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအင်အားအလုံးရင်းနဲ့ဖြိုခွဲခဲ့တဲ့အတွက်ဒဏ်ရာရသူအတော်များများရှိခဲ့သလိုနှစ်ယောက်ကစိုးရိမ်ရတဲ့အခြေအနေရှိတယ်လို့တော်နေမျိုးကဒေသခံတဦးကပြောပါတယ်
ကျွန်တော်တို့ကအချင်းများတော့ကျွန်တော်တို့ဒီရှေ့ဆန်းတော့ဖျောက်ဝင်တင်တာမှာအထိုင်ကလေးနဲ့ကျွန်တော်တို့ခံတက်ထောက်ထားတာလေအဲဒီခံတက်ပေါက်တာကိုရန်ကုန်ဘက်ကနေပြီးတော့ဟိုစစ်ကား73ကြီးရေတုန်တေးဘောင်းမကူအမြောက်ဘက်ကစစ်ကား2ကြီးရေစုစုပေါင်းစစ်ကား15ကြီးနဲ့ဆက်လာပြီးတော့မြို့ပြင်ဘက်ကနေပြီးတော့တစ်ခွက်ရပစ်တယ်နောက်ဟိုမြို့ထဲမှာအခြေဆိုင်နေတဲ့ရဲတွေနဲ့စစ်သားတွေနဲ့ဆက်တက်လာပြီးတော့အနောက်ဘက်ကနေညက်ပြီးတော့ဖြစ်တယ်အခုဖျားနာခံတက်လာတော့အပြစ်ခတ်တွေရန်များနေရခင်ဗျာလက်ရှိကျွန်တော်တို့ကိုတင်သေးသေးရောက်လာတာပေါ့ဗျာကျွန်တော်တို့ဒီစစ်တပ်ကကုတ္တူအရင်ကနှစ်တန်းအင်အားဆိုလို့ရှိရင်တော့လူ9ယောက်ဖြစ်ရခင်ဗျာ9ယောက်မှာ2ယောက်ကတော့ရှိနေရတယ်ခင်ဗျာပြီးတော့ပြည်တာအကုန်ဖြစ်တာအင်းတကားဖွင့်ထားရင်လည်းအင်းတကားကိုပြစ်တယ်ဟိုဓာတ်ပုံဆိုင်ရင်လည်းဓာတ်ပုံလိုက်တာပြစ်တယ်ပြီးတော့လက်ရှိအကုန်ပြစ်နေတာခင်ဗျာ
ဒါပြန်ဒီကနေ့မှာတာမွေကြောင်မြောင်းမှာလဲဆန္ဒပြသပိတ်အကြောင်းကိုပြစ်ခတ်ဖြုတ်ခွဲဖမ်းဆီးတာတွေရှိခဲ့ပါတယ်ရန်ကုန်မြို့နယ်စုလေးနဲ့ရွှေဘုံဖျားဝန်းကျင်မှာလဲအင်းစည်းကားတွေနဲ့လဲလဲဆန္ဒပြတာတွေရှိခဲ့ပါတယ်ဒီမျိုးမှာဆိုရင်လဲဇ Chang Wan Lung area Tang the Bego, Lenaganiga, G Sip, Domido, Pika, Chukagelo, No Ute, Somido, Chao Tamane, G Timange, Elo, Yamin Uga, Vuigu, Yobare, Pintana, Yashi Tabi, Leja, Nida, Ugo, Lenagani, Baga, Luyu, Dor, Elo, Sovare, Alaru Bed, Wemuga, Wedo, Bidu, the basic John, Pika, Chukunga, Healo, Wamaji, Pau Bido, when all the Ushi Bido, Maryland, Bogliga, Sayongo, Tentavare. အဲ့နောက်တော့ဈေးရုံကိုစစ်တပ်ကရောက်လာပြီးကြီးစစ်ထိမှန်ထားသူကိုဈေးကူတောက်ွင့်မပေးဖို့ဖိအားပေးနေတယ်လို့တဝဲသမိတ်စစ်ကြောင်းမှာပါဝင်သူကိုဆိုင်ကိုကိုထုံးကဗီဒီယိုကိုပြောပါတယ်စစ်တပ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေနေ့တိုင်းဆက်ရှိနေပြီးတော့ဒီဆန္ဒပြပွဲတွေကိုအကြမ်းဖက်နေနေမှုတွေကြောင့်နိုင်ငံတော်ကထိခိုက်သေဆုံးမှုတွေမြင့်တက်နေပေမဲ့လည်းဆေးအာဏာရှင်စန့်ကျ
video season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတိလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျွန်တော်တို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါလိမ့်။email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။မလေးမြကြီးနာယထာလန်မဲသာဘူရာနဲ့ဘုံချောင်းဘူရာကြားကတဲချောင်းတရာဖောက်ခွဲဖြက်စီးခံရတာကြောင့်မိသားသွားလာဖို့အခက်အခဲရှိနေသလိုမိသားဝန်ထမ်းတွေကလည်း CDM အလုံးမတက်ရေးသပိတ်မောင်းမရမှာပါဝင်နေတာကြောင့်ပြင်ဆင်ဖို့အခက်အခဲရှိနေတဲ့အကြောင်းကိုပြောပြပေးမှာဖြစ်ပါတယ်။ကျွန်တော်ရန်နိုင်ပါ။မလေးမြကြီးနာယထာလန်ပိုင်းကအင်းတော်မြို့နယ်အတွင်းရှိတန်တရာရစဲဟာတောက်ကြနေည10:00လောက်ကဖောက်ခွဲဖြက်စီးခံရတာပါ။ဒီလိုဖြက်စီးခံရတာနဲ့ပတ်သက်ပြီးတော့ဒေသခံတဦးက VOE ကိုအခုလိုပြောပါတယ်။
နေရကကျွန်တော်တို့ဒီမဲ့ကပူတာနဲ့ပုံချောင်းပူတာကြားပေါ်တော့အဲဒီကအဲ့ဒီမှာသူကတရားနဲ့ပြီးရှိတယ်လေအဲစံတရားနဲ့ပြီးရှိတယ်ကျွန်တော်ပေချောင်းတရားခေါ်ကြတာပေါ်တော့အဲဒီကိုဒီကိုဖောက်ခွဲသွားတာပေါ်တော့အဲဟွာလောက်ကလေ7:00 35လောက်ကလည်းပြောတယ်ဗျာမဲ့ကနဲ့ဆိုရင်သူက5မိုင်လောက်ဝေးမှာပေါ်တော့အဲ့ဒီနေရာ
ဒီလောက်ငယ်လေးကတော့လက်လော့ကချင်းပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်နေတဲ့ KIA ကချင်းလွတ်လပ်ရေးတပ်ဖွဲ့ရဲ့လက်ချက်အဖြစ်ယူဆကြပေမဲ့တိကျအတည်ပြုနိုင်တာတော့မရှိသေးပါဘူး။မြမမီထားဌာနအရာရှိတူကတော့တရားဖောက်ခွဲခံရတဲ့အခြေအနေတွေကြောင့်လောလောဆယ်မှာမီထားပြတ်တမ်းသွားလာဖို့မဖြစ်နိုင်တော့ကြောင်းသုံးသပ်ထားပါတယ
်။ဟုတ်ကဲ့ဒီဓာတ်ပုံတွေရဲ့များတဲ့အထောက်အကူအရာဆိုတော့တခြားလောလောဆယ်ပြီးလို့ပြီးချလို့မရဘူးပြတ်သူကတရားပေါ်ခံထားတဲ့အောက်ကဟုတ်ကောင်ကွဲသွားရတဲ့အတွက်ခက်ကတရားဥပဒေခံရတဲ့တရားယူပြီးလို့ရတဲ့ဘောလုံးမှာအောက်ကိုကျသွားတာသိရတယ်။အဲ့တော့ဒီကတရားဘလူဝဲပေါ်နေတူကပြီးလို့မရဘူးကြ။ဒါလို့ပြင်းလို့ဆိုရင်လည်းသူကအောက်ကနေဝီဒီ၆ပိုင်းနေပါလေ။တန်အောက်ကအခု၆ပိုင်းနေတော့ကဖားဆက်ခွေရတို့အဲ့လိုခွေပြီးတော့မှလည်းသူကပြီးလို့ရမှာကြ
။ဖားဆက်ခွေရဆိုတာမိသားလုပ်ငန်းသုံးစကားဖြစ်ပြီးဇလီဖားတို့တွေကို၄000ပုံဆင့်ထပ်ပြီးအောက်ကနေဆင့်ခံတဲ့သဘောမျိုးဖြစ်ကြောင်းရှင်းပြပါရစေ။လက်လောမှာမိသားအင်ဂျင်နီယာဌာနအပါအဝင်ဝန်ထမ်းတွေက CDM ခေါ်အလုံးမတက်ရေးသပိတ်မောက်ထားတာကြောင့်ပျက်စီးသွားတဲ့တရားပြင်ဆင်ဖို့လည်းခက်ခဲနိုင်ကြောင်းဆက်ပြောပါရစေ
။တရားကြီးအခုပြင်ဖို့အတွက်ကျွန်တော်တို့ကျွန်တော်တို့ဒီမိသားကျွန်တော်တို့ဌာနကောင်းဆောင်ကအကုန်လုံး CDM လုပ်ထားတဲ့အတွက်အားလားလုပ်သွားရင်လည်းမရှိဘူး။တက်တဲ့ကကျွန်တော်တို့နားမှုကြီးရလည်းအကုန်လုံး CDM လုပ်ထားတဲ့အတွက်လူတွေကလုပ်သွားအင်အားချမ်းတယ်ကဒီလိုတော့ပုံမှန်ဆိုတော့ဒီလိုပြနေရသည်
ဖေဖော်ဝါရီလနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာမန္တလေးမြကြီးနားရထားလမ်းကမိသားဝန်ထမ်းတွေအားလုံးဟာ CDM မှာပါဝင်လာကြောင်းမိသားတွေအသွာအလာရဆိုင်နေတာပါဒီအပိုင်းတွေအတွက်မှာတော့ကချင်းပြည်နယ်အတွင်းမှာ KIA နဲ့တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပြီးတော့တမရော်ကလူလက်နက်ရိက္ခာပို့ဖို့ စစ်ထားသွားဖို့ပြင်ဆင်နေတဲ့သတင်းတွေထွက်ပေါ်ပြီးတဲ့နောက်တဲကြောင်တရာဖောက်ခွဲဖျက်ဆီးခံရတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
အဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရေစီမြမအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုးလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်သားတွေတွင်းဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြသပေးနေတဲ့ဒုတန်သက်ရှင် podcast အစီအစဉ်မျိုးကိုကြိုလိုက်ပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation မြန်မာတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ TV ဆိုင်ရာ News Mainland ကိုပုံပြရအနေနဲ့နိုင်ငံတွင်းမှာအားရှင်ဆက်ကျင်ဆန္ဒပေါ်ပေါ်ပေါ်မှာရှိတဲ့အကောင်အထည်တွေမြန်မာမျိုးသမီးတွေရဲ့အခမ်းအနားကိုဒုတန်ကအတင်းဆက်ပေးပါမှာ။ဒီဆောင်မှာကိုဒုတန်ဖွဲ့သားတွေက
ဆောင်းမအတွင်အင်တာဗျူးပြည့်စုံသူတွေရဲ့အမည်ကိုလုံခြုံရေးအခြေအနေတွေကြောင့်ပြောင်းလဲအသုံးပြုထားပါတယ်။ဥချိန်ဒီပေါ့အဆက်အသွယ်ရမရဘူး။မရတော့ကိုယ်ရစိတ်ကူတယ်ဘာလို့ဆိုတော့ကျမရတိတ်ကောင်းတော့ကြောက်ဆက်ဖြစ်တာကဖေးကန်လည်းပြန်ပြရမယ့်ရက်ကဒီရက်ဆိုတော့စိတ်ကူတယ်အား၄ရက်နေရလာညီမတို့ပစ္စည်းပို့နေတာဒီမှာအရင်ကလည်းပစ္စည်းပို့တော့သူတို့ကမရှိရင်အကြောင်းပြန်ကြားမယ်ပေါ့ရှိရင်တော့အကြောင်းမကြားဘူးပြောတယ်အဲ့ဒါပြောတော့အဲ့ဒါပို့လာတော့ဒီနေ့ထိပေါ့သူတို့ကတော့ဖုန်းပြန်မဆက်သေးဒီနေ့ခုနှစ်ရက်ပြည့်သွားပြီပေါ့လေအဲ့ဒါညနေကျရင်တော့အကြောင်းကြားထူးမယ်လို့တော့ပြောတာပဲလာလာလာနေရတယ်ဟိုသူတို့ကရှိတယ်လို့လားပြောတာကိုရီးယားကတော့စိတ်ပူတာပေါ့လေမိန်းကလေးလေးဆိုတော့သူတို့ကလည်းမိန်းကလေးလေးခေါ်ပြီးမှဟာတရားပေါ့နော်အဲ့လိုလေးပြောတဲ့နေတဲ့ကြားနေတော့ပိုပြီးစိတ်ပူတာပေါ့လေကိုရီးယားကတော့
စစ်အာဏာရှင်ကိုဆန့်ကျင်ဆန္ဒပြရင်းအဖမ်းခံထားရတဲ့အသက်20ကျော်အရွယ်သူမရဲ့ညီမအကြောင်းပြန်ပြောပြနေတဲ့မတ်တီးယားဖြစ်ပါတယ်။မတ်လ3ရက်နေ့ကမြောက်ကလအဝိုင်းနားမှာအဖမ်းခံခဲ့ရတာပါ။မတ်တီးယားဟာညီမဖြစ်သူအတွက်နေတိုင်းလိုလိုအင်းစိန်အချင်းချောင်ကိုလာပြီးစားစရာနဲ့လိုအပ်တဲ့ပစ္စည်းတွေကိုပို့ပေးနေရပါ။အာဏာသိမ်းတာကိုလက်မခံတဲ့ရန်ကုန်ကပြည်သူအများအပြားဟာနေစဉ်လိုလိုဆန္ဒပြပွဲတွေပြုလုပ်နေပြီးနေစဉ်အဖမ်းခံနေရပါတယ်အဖမ်းခံရသူတွေကိုတပ်ဆိုင်ရာရဲစခန်းမှာလိုက်လံစုံစမ်းကြပြီးမကြွေခဲ့ရင်တော့အင်းစိန်အချင်းချောင်ကိုတွားစုံစမ်းပြီးပြစ်စီပို့နေကြတာပါထောင်ရှိမှာခြာမီအခမဲ့ကူညီပေးနေတဲ့ရှင်းနေအဖွဲ့ရဲ့ဇယင်းအရာတော့အသက်14နှစ်အရွယ်မိန်းကလေးငယ်လေးတွေကဖမ်းဆီးခံရတဲ့အထဲမှာပါနေရကိုတွေ့ရပါတယ်တချို့မိန်းကလေးတွေကိုဓမ္မဖမ်းထားမှမသိရတဲ့အကျွတ်မိဘတွေကရတက်မအေးဖြစ်နေရတာတွေလည်းရှိပါတယ်ကိုမိသားစုဝင်တွေကိုဘယ်နေရာမှာဖမ်းဆီးရမှမသိလို့စိုးရိမ်တကြီးမျက်နှာတွေနဲ့ရှင်းတွေကိုအာကိုတကြီးမင်းနေတဲ့သူအများပြားကိုလည်းအင်းစိန်ဆောင်ရှေ့မှာကြွေးရပါတယ်။အင်းမျိုးရဲကတူဖြစ်တဲ့ဦးစုံကအင်းစိန်ဆောင်ရှေ့မှာထိုင်နေပါတယ်။သူကစစ်တပ်မှတာဝန်ထမ်းဆောင်နေတဲ့ဒုရကံဘုံဖြစ်တယ်လို့ပြောပါတယ်။အင်းစိန်ဆောင်မှာရောက်နေတယ်လို့ယူဆရတဲ့အသက်18နှစ်နဲ့အသက်23နှစ်အရွယ်သမီးမယောက်ကျွမ်းစားစရာလာပို့တာပါ
။ဒီလိုလေးကတော့ဟာတယ်။ဆန္ဒပြရမယ်ဆိုရင်မိမိရဲ့ရင်ထဲကအမှန်တရားကိုနိုင်ငံရေးကြောင့်ထုတ်ပေါ်ပြောမယ်ဆိုရင်ဟာလား။ပမာဆိုအထင်းထင်းခံရမယ်။ဟာလား။နောက်တစ်ခုကအပြစ်ခံရမယ်၊ဒဏ်ရာရမယ်။နောက်တစ်ခုကသိမယ်။ဒီသုံးခုကိုခံနိုင်ရင်ရှိလို့ရှိရင်တော့လုပ်လို့ဆိုတာ။အဲတမီးတွေကတော့ကျွန်တော်တို့ဒီပေါ်အခုသူတို့ထိန်းသိမ်းခံရတယ်ပေါ့ဗျာ၃ရက်နေရစပြီးတော့ထိန်းသိမ်းခံရတယ်တကယ်တော့သူတို့အနေထားနဲ့ကံကောင်းထောက်မှလို့လွတ်လာခဲ့လို့ရှိရင်တော့ဒီနိုင်ငံကြီးကိုကျွန်တော်ကနေပြီးတော့ဆက်လက်ပြီးပြန်လုပ်ခိုင်းပါဗျာသူတို့ကလည်းပြန်လုပ်ပါဗျာ
ဆန္ဒပြအမျိုးသမီးတွေကိုလက်နက်ဆိုင်တွေကအကြမ်းဖက်ဖမ်းဆီးရဲလို့စွပ်စွဲချက်တွေလည်းရှိနေပါတယ်ကြားမဒန်းသူညီညာရေးကွန်ရဲဒရိုက်တာဒေါ်မေးစပယ်ဖြူက
ဟုတ်ဒီလေးတွေကိုလည်းကာအင်ကြီးပြက်အောင်ပေါ့နော်ဒီတော့အတွင်းဝက်သားတွေ လို့ခေါ်မယ်အတွင်းခံနေပေါ်တဲ့အချင်းပေါ့နော်ဆွဲလွဲပြီးတော့ဖမ်းပြီးတာအသေးအဓမ္မချုပ်ဆောင်တာလေအဒီကျဲနေလို့ပါလို့အတော့မပြုတ်နေတယ်ကျွန်တော်တို့ဟိုဖမ်းပြီးတာလို့လည်းတွေ့နေရတယ်လို့ကျဲနေပြီးကိုယ်တိုင်ကလည်းဒီဖမ်းပြီးခံရတဲ့မိန်းကလေးတွေပေါ့နော်ပါရိုက်ပါရိုက်လုပ်ကြရေတော့ဒါလေးကိုကျွန်တော်တို့ဒီဗီဒီယိုဖိုင်ရောတက်ပုံရောသတိထောက်ထားရေအများကြီးနဲ့ကျွန်တော်တို့ click ရတယ်ပေါ့နော
်ဖန်းစီချိန်မှာရိုင်းညတာတွေရှိတယ်လို့ကိုရန်ကြုံတွေ့ရရဲ့ဘိမျိုးကမတ်တချူကအခုလို့ပြောပြပါရယ
်အစီဘက်ကနေဝင်ပြီးတော့ဝင်လာတဲ့ချိန်မှာဒီကလေးတွေကလည်းကြောက်ပြီးတော့ပြေးတာပေါ့နော်အနောက်ဘက်ကနေထွက်ပြီးတော့ပြေးမယ်ဆိုပြီးတော့နောက်ဘက်ကိုဖွင့်တဲ့ချိန်မှာအနောက်ဘက်ကနေပြီးတော့ပြန်ထဝင်လာတယ်ထဝင်လာပြီးတော့ဝင်လာတာနဲ့ချင်းချင်းပဲတော်ပါကြည့်တခါပြည့်တဲ့ချိန်မှာအဲ့မှာထိတ်တိုက်နည်းနည်းချင်းစားရတယောက်ကိုထိသွားတယ်အဲ့ဘေးလေးမှာလက်ဘေးမှာထိတယ်လက်ဘေးမှာလေးချက်မှာနှစ်ချက်ကဟိုဖြစ်ပြီးတော့အပားမှာထိတယ်ဒီသဘင်ရဲ့သဘင်ရဲ့အရင်မှာထိတာပေါ့နော်အနောက်ဘက်သဘင်ရဲ့အရင်မှာထိတယ်ပြီးတော့ဒီဟိုမှာအင်းမှာနှစ်ပေါက်ထိတယ်ထိုင်မှုရုပ်တတဲ့ဖြစ်နေတော့အဲ့ကလေးတွေရတယ်နေရာချပြီးတော့ထိုင်မှုလုပ်နေတဲ့ချိန်မှာပဲဟိုစစ်သားတယောက်နေပြီးတော့တုံးပြီးတော့ဟိုလုပ်တယ်ဒီနဲ့ဒီနဲ့ထုတယ်ထူလိုက်တော့အမှဟိုဟာ35နှစ်လောက်ပဲရှိသေးတယ်ကလေးကမိန်းကလေးမှာပေါ့35နှစ်လောက်ရှိတယ်မိန်းကလေးမှာဂျူမှာခေါင်းရဲ့ဟိုဟာပေါ့နော်ခေါင်းရဲ့ဂျူဆောင်မှာကွဲသွားတာထိုင်နေချိန်မှာလည်းအဲ့ထဲကကော်မလေးတယောက်ရဲ့ဖုန်းကလာနေတယ်ဖုန်းလာနေတော့တခါအဲ့ဖုန်းကလာရမလားဆိုပြီးတော့ဖုန်းကိုပြစ်ခွဲလိုက်တယ်အဲ့ကော်မလေးတို့လည်းပဲဟိုဟာစစ်ဖက်နဲ့စောက်ကန်လိုက်တယ်အဲ့တည်းမှာပဲဟိုဟာရဲတပ်ဖွဲ့တွေရတယ်ပါတာအဲ့ရဲတပ်ဖွဲ့မူကလည်းပြောနေတာပေါ့နော်မိန်းကလေးတွေမလောက်ပါနဲ့မရိုက်ပါနဲ့ပေါ့နော်မိန်းလေးတွေရိုက်လို့မရဘူးဆိုပြီးတော့တားနေတဲ့ကြားကနေပြီးတော့ဖောက်ပြန်ထည့်လိုက်တာ
ဘတ်တူချိုးကတော့နောက်တစ်ချိန်ဆန္ဒမပြပါဘူးဆိုတဲ့ခံဝန်ကတိနဲ့ပြန်လွတ်လာခဲ့ပါတယ်သူမကတော့ဆန္ဒပြပွဲတွေမှာစက်ပါဝင်နေအောင်ပါပဲလို့ပြောပါရယ်အချင်းထောက်နေတဲ့မှာဖန်ဆီးခံနိုင်ရတဲ့မိန်းကလေးတွေလိမ်ပိုင်းဆိုင်ရာချိပါနှောက်ယှက်ခံရတာတွေရှိရဲ့လို့လူမှုကွန်ရက်ဆာမင်းနာတွေပေါ်မှာပြောဆိုနေကြပေမဲ့ပြန်လည်လွတ်မြောက်လာသူတချို့နဲ့ရှင်းနေတွေကတော့အဲ့ဒီလိုမျိုးမကြမ်းမိမကြုံမိကြအောင်ဆိုပါရယ်ဂျိုးအတန်ကလည်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတရားအတိမပြုနိုင်သေးပါဘူးဆန္ဒပြသူတွေကိုအကြမ်းဖက်အဖွဲ့ရဲ့တပ်ဖြတ်ဖမ်းဆီးရတယ်ပို့ပြီးရက်ဆက်ကြမ်းကြုတ်လာပြီးမဲ့လမ်းမော်ချွတ်တဲ့အမျိုးသမီးဟာတိတိတသာရောကြမသွားခဲ့ပါဘူးဆန္ဒပြပွဲတွေမှာနေ့စဉ်ပါဝင်နေတဲ့မပပက
ခုနောက်မှာဟိုလိုက်ဖမ်းနေပြီညည်းယူပုံနေကြနေပြီအဲ့ဒီမှာခံစားချက်ကမှန်မှန်ပြောလို့ရှိတာကြောက်တယ်အော်ပြောကိုလည်းထွက်ပြေးရတာပေါ့နော်အတိအကျသူတို့လက်ထဲကအပါမခံနိုင်ဘူးပြီးလို့ရှိရင်အခုဆိုလို့ရှိရင်ဟိုဖမ်းသွားရဲ့ပြီးရင်နှိပ်သက်တယ်တက်ပြစ်တယ်အဲ့ဒါမျိုးဆိုတော့ပို့ပြီးတော့ကြောက်ဖို့ကောင်းတယ်ဒါပေမဲ့တစ်ခါမှလည်းဟိုကြောက်လို့ဆိုပြီးရက်သွားကျင်တယ်စိတ်တော့မဖြစ်ဘူ
းဆန္ဒထုတ်ဖို့ပွဲတွေစတဲ့နေ့မှာကရင်ရိုးရတင်တန်းအင်ဂျီဝမင်းကလေးနှစ်ဦးကတပိတ်စစ်ကြောင်တဦးကနေကျွေးကြော်ချီတက်ခဲ့ပါတယ်အကြံဖတ်ဖြုတ်ခွင်းတာတွေမရှိသေးခင်ကသုံးဝေးထိုးပြီးလက်ပတ်အညီလေးတွေဝင်းကားဆန့်ကျင်နေတဲ့မိန်းကလေးအကြံဖတ်ဖြုတ်ခွင်းလာချိန်မှာရှေ့တန်းကနေမျက်ရည်ယိုပုံးတွေကူညီငိမ့်တက်ပေးတဲ့မိန်းကလေးစသဖြင့်ပုံစံမျိုးစုံနဲ့လမ်းပေါ်ချွတ်လာကြတာပါမက်လာရှေ့ရနေကကြောက်ရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးနေ့အတွက်ဆောင်မုတ်ကိုလည်းစစ်အာဏာရှင်အမြင့်ဖြတ်ဖို့အားလုံးအတူစိန်ခေါ်ဆိုဆိုပြီးရွေးချယ်သတ်မှတ်ခဲ့ပါတယ်အဲ့ဒီနေ့ကအမျိုးသမီးစစ်ကြောင်းတွေမှာသမိုင်းအလံလွှင့်တူချီတက်ခဲ့ကြတာပါသမိုင်းဆိုရင်ရုံညံ့တယ်လို့ရှေ့ရိုးဆွဲအယူသီးရဲ့အကျန်းဖတ်ရင်းနဲ့တက်အုပ်စုရင်ကကာကွယ်ဖို့လေသမိုင်းခံတက်တွေကအတိုင်းတာတစ်ခုထိအသုံးဝင်ခဲ့ပါတယ်ညွေဦးတော်လှန်ရေးမှာအမျိုးသားတွေကိုယ်တိုင်သမိုင်းကိုအဝတ်အစားတစ်ခုအဖြစ်သာလက်ခံလာကြပြီးခေါင်းပေါင်းလုံးဆင်မြန်းခဲ့ကြပါသေးရဲ့
မောင်တို့တိုက်ပွဲဝင်လာတာဒီမိုကရေစီစနစ်အတွက်တိုက်ပွဲဝင်လာပါတော့။အဲတော့ဒီမိုကရေစီစနစ်ကတော့ဓာတ်တူညီညွတ်မှုနဲ့လူခွင့်ကြီးကိုဟိုလေးစားလိုက်တာလေညှိနှိုင်းမှုကိုထောက်ကားစီမယ်လို့ကျွန်တော်တို့ပါရှင်းကြည့်တာဖြစ်တယ်။အဲတော့ဒီမိုကရေစီစနစ်ဟာစစ်အာဏာရှင်အောက်မှာလူမှုထောက်ကားနိုင်တာဟုတ်ပါတော့
။ဂျာမန်ဓာတ်တူညီညွတ်ရေးကွန်ရက်ရဲ့ဒရိုက်တာဒေါ်မေစပယ်ဖြူဖြစ်ပါတယ်။ဒါကြောင့်အင်ရှင်မားကနေအထည်ချုပ်ပညာရေးဆေးလော့ကစသဖြင့်အလွှာအသီးသီးကအမျိုးသမီးတွေဟာဒီမိုကရေစီပြန်လည်အသက်ဝင်လာဖို့ကြွေးကြော်နေကြတာပါနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ချုပ်ပြန်ချက်အရတော့အခုဆိုရင်ဖန်စီတရားစွဲဝရန်ထုတ်ပြစ်ဒဏ်ချမှတ်ခံရသူ1900ကျော်နေပါပြီတနက်နေ့ပြစ်သက်ခံရသူဥယျာဉ်ဟာလည်းမတ်လ17ရက်နေ့မနက်ပိုင်းအထိ 50 ဦးချက်မနည်းရှိလာပေမဲ့မပပလို့အမျိုးသမီးတွေကတော့ democracy အတွက်ဆက်လက်ကြိုက်ပွဲဝင်အောင်မယ်လို့အခိုင်အမာပြောဆိုနေကြသေးပါနိုင်ငံတိုင်း
democracy ကျားဖို့အတွက်ထိုက်တန်တဲ့ကိုလွတ်လပ်ခွင့်ကိုအနာဂတ်အတွက်ဟိုပို့ကြိုးစားရေးကြိုးစားသလောက်ပြန်ရတဲ့ရှားလက်မျိုးပေါ့နော်လူသားတိုင်းဟိုရရှိဖို့အတွက်ထိုက်တန်တဲ့အဲ့တော့အခုလိုမျိုးဒီဆီအာနာရှင်ရှိမယ်ဆိုလို့ရှင်ဆီအာနာရှင်ရှိတဲ့နိုင်ငံဘယ်တော့မှကန်းကားလာမရှိဘူးဘယ်တော့ဟိုဒီသွားလုံးအကျွံပြုမယ်တစ်ဖက်မယ်နိုင်ငံနှိမ့်ဆက်မယ်ဆိုတော့ဒီဆီအာနာရှင်နဲ့ပတ်သက်
်ခုတင်ဆက်ပေးခဲ့တဲ့စီစဉ်မှုနားဆင်ကြရလို့ကျင်းပမယ်လို့ဒိုးတန်ဖဲသားတွေကမျှော်လင့်နေပါတယ်ဒိုးတန်ပတ်စံသံနှုန်းအစီအစဉ်ကိုတက်တီယာမြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့ကနေလည်းဝင်ရောက်နားဆင်နိုင်ပါသလို POE ကထုတ်လွှင့်တဲ့ video အစီအစဉ်မှာလည်းတနင်္လာနေ့9နာရီကနေ10နာရီတွင်နဲ့တနင်္လာနေ့နဲ့9နာရီကနေ10နာရီတွင်မှလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်ဆိုင်ရုံနဲ့စွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Kiran Jero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်းစီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
။ခုတစ်ခါတော့ဆက်သွယ်မြန်မာကန်အစီအစဉ်တင်ဆက်ပေးချင်ပါတယ်။CRPH ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကနေပြီးတော့ခန့်ထားတဲ့ခိတ္တနိုင်ငံရေးဝန်ကြီးဒေါက်ဇင်မာအောင်ကိုမန်အင်ဂျင်နီယာဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ဖေဗရူလာပြည်ထောင်စုဖွဲ့စည်းပုံဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့အဓိကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်
။ဒီအခုဟာကမက်ဆီမာအောင်တို့ကအခုဟာယာယီဝန်ကြီးတွေဆိုတော့အခုဆိုလဲယာယီခိတ္တဒုသမ္မတလည်းဖြစ်လာပြီဆိုတဲ့ခါကျတော့ဒီ CRPH နေနဲ့အဲ့လိုယာယီဆိုရဖြစ်ဖြစ်ပေါ့နော်ဒီအမျိုးသားညွန်ပေါင်းအစိုးရအဖွဲ့လိုမျိုးဟိုဖွဲ့ပြီးတော့ဒီလိုဖွဲ့စည်းပုံခြေခံဥပဒေရေးဆွဲဖို့ပေါ့နော်ယာယီရေးဆွဲဖို့တို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေပါဝင်ဖို့ဆိုတော့အဲ့လိုမျိုးထောက်ပြချက်ဒီပေါ်မှာကြတော့မက်ဆီမာအောင်ဘယ်လိုမြင်လဲရှင
်အဲဟိုအကြံပေးတာတွေထောက်ပြတာတွေကိုကျမတို့အမြဲတမ်းကြိုဆိုပါတယ်နားလဲနားထောင်ပါတယ်အဲ့လိုအများကြီးပဲရှိပါတယ်ကျမတို့စီကလည်းရောက်တာရှိသို့တော်တာတချို့ဟာတွေကလည်းကျမတို့စဉ်းစားထားတဲ့အချက်တွေရှိပါတယ်အချိန်တစ်ခုပါပဲတချို့ဒီ stakeholder တွေအများကြီးဖြစ်တဲ့ခါမှာအခုကျမတို့ CRPH ပေါ့ဘာကြောင့် immediately လုပ်တဲ့ခါမှာကျမတို့ဒါကြောင့်မဟုတ်လို့လေသိ stakeholder များတဲ့ခါကျရင် immediate မလုပ်နိုင်ဘူးဟုတ်ပါဘူးတော့ဒီ stakeholder တွေကြားထဲမှာအခြေအလဲဆွေးနွေးပြီးတော့မှသွားတာရှိတယ်ပေါ့နော်ဆိုတော့ဒါကြောင့်မို့လို့ကျမတို့ဒီဟာကဖြစ်လာမှာနောက်တစ်ခုကကျမတို့ဒီအာနာမသိရင်ကလေးကဘူပါလေဒီတော့သွားမှာဒီလူသားညီမျိုးတွေဆိုတာအောင်တာမျိုးဖြစ်နေတယ်ဆိုတာမူကလည်းချိထားပြီးသားဖြစ်ပေါ့နော်ဆိုတော့အဲ့ဒီဟာကိုအခုကျမတို့ကအခုလက်ရှိနိုင်ငံရေးလိုအပ်ချက်အရာရောတမိုင်းချောင်းမှာဖြစ်ခဲ့တဲ့သင်္ကန်းဆောင်ကြီးအရာရောတော့ဒါဒီအခြေအနေအရကလိုအပ်တယ်ဒါတွေပြောဖို့လိုတယ်ယုံကြည်မှုတွေနားလည်မှုတွေတည်ဆောက်ဖို့လိုတယ်အဲ့ဒါကိုအခုကျမတို့တောက်လျှောက်လုပ်နေပါတယ်နောက်တစ်ခုခုနပြောနေတဲ့အကြံပေးချက်တွေဟာကျမရှင်ရဲ့အခြေအခုရောက်လို့ရှင်အတိုင်းပဲတစ်ခုရောက်လို့ရှင်ဖြစ်လာပါလိမ့်မယ်လို့ကျမအခုတော့ဒီလောက်ပဲပြောနေ
ဟုတ်ကဲ့အဲ့တော့ CRPH ကထုတ်ပြန်တဲ့ဒီနိုင်ငံရေးရည်မှန်းချက်ပေါ့နော်ဒီနိုင်ငံရေးခိုင်ချက်ရည်မှန်းချက်အဲ့ဒီကြေညာချက်မှာလေဒီ2008ဖွဲ့စည်းပုံခြေကံဥပဒေကိုဖျက်သိမ်းမယ်ပြီးတော့ဒီဖွဲ့စည်းပုံခြေကံဥပဒေတစ်ကိုဟိုရေးဆွဲမယ်ပေါ့နော် CRPH နေနဲ့အဲ့ဒီအဆင့်ကိုရောက်ဖို့ဘယ်လိုအနေထားရှိမလဲရှင
်အခုခုနကျမပြောသလိုပဲပေါ့ဒါကလည်းဟိုမာ Federal Constitution လောက်ပြီဆိုပြီးပါတီတစ်ခုရဲ့အစုဖွဲ့တစ်ခုတွေကဆွဲရမှာမဟုတ်ဘူးခုကို version နေအများကြီးရှိအဲ့တော့ဒီ version နေကြားထဲမှာကျမတို့စကားပြောရပါလိမ့်မယ်။နောက်ပြီးတော့အခြေခံဥပဒေတစ်ခုအတက်ဝင်ဖို့ဆိုလို့ရှိရင်အောက်က mechanism တွေလိုပါပေါ့။နောက်သူ့အတက်သွင်းမဲ့ mechanism တွေလိုလေ။ဆိုတော့အစားရစားအပေါ်မှာပဲရှိနေတာမျိုးမဟုတ်ခွင့်နဲ့နိုင်ငံရေးရရန်တရားတွေ mechanism တွေတရားဝင်မှုတွေဒီဟာတွေတိစောက်ရတာတွေလည်းရှိပါတယ်။ဆိုတော့ကျမတို့ထင်တယ်ကျမတို့အခုသွားမယ့်လမ်းကြောင်းဒီနိုင်ငံရေးရ proposal တစ်ခုတည်းမကပဲ။ကျမတို့လက်တွေ့အရဘယ်လိုချင်းကပ်နိုင်မလဲဆိုတဲ့အနေအထားမျိုးတွေရှိပါ။အချင်းကပ်ပြီးတော့ကျမတို့သွားဖို့လို့ဟိုစီစဉ်နေတယ်စီစဉ်နေတယ်တွေ့ဆုံနေတယ်ဆိုလိုတာကျမတို့ဒီလာမယ့်နိုင်ငံရေးဗီရှင်ကိုသွားတဲ့အခါမှာအဲတစုတစ်ဖွဲ့နဲ့သဘောထားနဲ့တယောက်အောင်ဦးကောင်းနဲ့လုပ်သွားမယ့်အနေအထားမျိုးမရှိပါဘူးကျမတို့ကြောတင်တယ်ကျမတို့ရဲ့ဆွေးနွေးဘက်ဒီနော်ဒီဟိုနဲ့ကျမတို့တိုင်ပင်နေပါတယ်ညှိနှိုင်းနေပါတယ်ဒီပေါ်မှာအားလုံးဖြစ်နိုင်ခြေအရှိဆုံးလက်ရှိအခြေအနေရဲ့ပေးထားချက်အရာဖြစ်နိုင်ခြေအရှိဆုံးအနေအထားကိုကျမတို့အလုံးပုံသဘောတူညီချက်တွေကနေသွားဖို့ရှိပါတယ်။အဲ့လိုသွားမယ်ဆိုလို့ရှိရင်လည်းကျွမ်းချင်တဲ့စိတ်ဟိုတာတွေကြားထဲမှာဒီအတွက်အ ဲဟို statement လိုပဲဖြစ်ဖြစ်တဘောတူညီချက်လိုမျိုးဖြစ်ဖြစ်တခုခုလုပ်ပြီးတော့မှကျွန်တော်တို့ကြွားဖို့ရှိပါတယ်လို့အဲ့ဒါမျိုးပြောချင်ပါတယ်
โอเคအဲ့တော့ဟိုတိုင်းကလက်နက်ကိုင်ဖွဲ့ရေပေါ့เนาะဟိုဒီ CRPH ထုတ်ပြန်ထားတာလည်းရှိပါတယ် RCSFG ရှမ်းတိုင်းနာလက်နက်ကိုင်ဖွဲ့ရေနဲ့လည်းဟိုဆွေးနွေးတယ်ဆိုတဲ့အပိုင်းမှာပေါ့အဲ့အတွက်ဟိုမျှော်လင့်ချက်ပေါ့เนาะဒီလိုတိုင်းနာလက်နက်ကိုင်ဖွဲ့ရေကဒီ CRPH နဲ့ဟိုပူးပေါင်းဆောင်ရွက်လာနိုင်မယ့်အနေအထားမျိုးရောဘယ်လိုရှိပါလဲရှင
်သဘောအဖွဲ့အစည်းတွေကနိုင်ငံရေးမှာဟိုရက်တည်နေတဲ့သဘောတဘာဝတွေတော့မတူဘူးဒါပေမဲ့ပန်းနိုင်နေရတော့တူပါဒါကျွန်တော်တို့ဒီအခုတွေ့ခဲ့တဲ့သူတွေကကျွန်တော်တို့ဒီ2022ဒီပေါ်လို့ပြောတယ်21ရာစုပင်လုံတော့ကလည်းကျွန်တော်တို့ဆွေးနွေးပတ်ဒီအနေနဲ့တွေ့ခဲ့ကြဆွေးနွေးခဲ့ကြအမှုရဲ့ခေါင်းဆောင်ကိုသားပါတယ်ဆိုတော့ဒီအခြေဆက်တွေနဲ့ပဲကျွန်တော်တို့တိုင်းပြည်ကိုဘယ်လိုဖက်ဒရယ်ပုံစံမျိုးနဲ့သွားမလဲဒီမိုကရေစီဖက်ဒရယ်ပုံစံမျိုးနဲ့သွားတဲ့အခါမှာဘယ်ဟာတွေကအခြေခံမှုတွေဖြစ်မလဲဘယ်လိုတွေသွားတယ်လဲဘယ်အချိန်မှာတော့ဘယ်အချိုးခွင့်မှာတော့ဘာတွေလုပ်တယ်လဲဆိုတဲ့ကိစ္စတွေပေါ်မှာကျွန်တော်တို့အမြင်ချင်းဖလှယ်ကြတာဖြစ်ပါတယ်အမြင်ချင်းဖလှယ်ပြီးတော့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနိုင်ငံရေးရဲ့တောင်းဆိုချက်နောက်ပြီးတော့တမိုင်းကပေးချခဲ့တဲ့အမွေနှစ်ဒီဟာဒီပေါ်မှာကျွန်တော်တို့အကောင်းဆုံးဟန်တယ်လုပ်ပြီးတော့သွားနိုင်ကြဖို့ပေါ့နော်တချို့သင်ငန်းစာမျိုးရောမှာရှိတယ်တချို့ပြည်ပြင်ကြောင်းနောက်ထပ်ဟိုပေါ့နော်အမှားမျိုးတွေကိုထပ်ပြီးတော့နောက်ထပ်မှာရင်းတော့ကမှားခဲ့လို့ဆိုရင်လည်းမှားခဲ့တဲ့အမှားတွေထပ်မကျူးလွန်ဖို့ဆိုရင်ကျွန်တော်တို့ချမ်းပါတကယ်ကိုပို့ပြီးတော့ပွင့်လင်းတဲ့ရိုးရှင်းတဲ့အဲဟိုဆက်ဆံရေးမျိုးတွေထူထောင်သွားကြဖို့ကျွန်တော်တို့ကဆွေးနွေးနေကြတာဖြစ်ပါတယ်ဆိုတော့အချိန်ကြီးကောင်းတယ်လို့ကျွန်မပြောချင်ပါတယ
်အခုအဲ့တော့စစ်တပ်ကဖွဲ့စည်းထားတဲ့ဒီအုပ်ချုပ်ရေးကောင်စီကနေပြီးတော့သူတို့ဒီပြည်သူတွေပေါ်မှာဟိုအကြမ်းဖက်ဟိုဖိနှိပ်နေတဲ့အပိုင်းဟာတော်တော်လေးဟိုပြင်းပြင်းထန်ထန်ဖြစ်နေတဲ့အနေအထားမှာပေါ့နော်လူတို့ကလည်းဒီ R2B ပေါ့နော်ကုလသမဂ္ဂဘက်က R2B ဒါမျိုးအဆင့်ထိဝင်ဖို့သူတို့တောင်းဆိုတာတွေတော်တော်လေးပြင်းပြင်းထန်ထန်တောင်းဆိုတာတွေလည်းရှိလာတယ်ဆိုတော့အဲ့ဒီအနေအထားမှာရောတကယ်ပဲလူတို့မျှော်လင့်တဲ့လူမျိုးဖြစ်လာနိုင်ပါရှင့်
အဲ့တော့လူလူကဒီလူလူကဘလောက်ဟိုကျမတို့လေးစားရလဲဆိုလို့ရှိရင်လေလူလူကတောင်းဆိုနေတာတွေမဟုတ်ဘူးသူတို့ကိုယ်တိုင်တိုက်ပွဲဝင်နေတာဖြစ်တယ်ဟိုပြောရမလို့ဆိုလို့ရှိရင်ဒီလိုလုပ်ရင်ငါတို့လည်းဘလောက် contribute လုပ်မလဲဆိုတဲ့အတန်အကြီးကျမတို့ကြားနေရတာပေါ့နော်ဆိုတော့သူတို့ကိုယ်တိုင်လည်းနေတလူကတိုက်ပွဲဝင်နေကြတယ်နေတလူကတော့မဟုတ်ဘူးအခုဆိုနေရောညအောင်ဖြစ်နေပြီเนาะအဆိုင်တွေခွဲပြီးတော့ဆန္ဒပြမယ်ဟိုလုံးမယ်เนาะတာကွယ်မယ်ခုကကိုကိုကိုပြည်သူလူထုက defense လုပ်နေရတဲ့အနေအထားဖြစ်တယ်အဲ့ defense လုပ်ရတော့ပို့ပြီးတော့ကျမတို့စနစ်တကျဘလို့လုပ်နိုင်မလဲဆိုတာတွေတော့ကျမတို့စဉ်းစားနေပါတယ်ခုကကိုကိုကို self defense လုပ်နိုင်မယ်အနေအထားမျိုးကိုကျမတို့ဘလို့ဝိုင်းပြီးတော့စဉ်းစားပြီးတော့ကူညီပေးလို့ရမယ်ဒါက defense ပေါ့နော် defense ကလည်းဒီလိုမျိုးဖြစ်နေတဲ့အပေါ်ဒီမှာအဲကမ္ဘာမျက်နှာစာမှာတော်တော်လေးကိုရုပ်ဆိုးကြီးတန်တဲ့ပြည်မျိုးနိုင်ငံတွေကအသိမခံနိုင်တဲ့အနေအထားမျိုးတွေဖြစ်လာလို့ရှိရင်ကျမတို့ကကောင်းတဲ့နိုင်ငံရေးရတော့ကောင်းတဲ့အခြေအနေတစ်ခုလို့ကျမတို့ယူဆလို့ရတယ်အဲ့တော့ဒီမှာဟိုမအောင်ကြုံလုံးဟိုဗီဒီယိုရနေတစ်ဆင့်ပြောတင်တာကကျမတို့အခုပေါ့နော် generation မျိုးစုံပေါ့ generation set လူငယ်တွေအပါအဝင် generation ပေါင်းစုံကပုဂ္ဂိုလ်ကို self defense ပဲလုပ်နေကြရတယ်ဒီနိုင်ငံထဲမှာလည်းဆန္ဒပြနေကြဆန္ဒပြရင်းနဲ့ကိုကျမတို့မြင်နေရတာပဲလေနော်အခုဟိုတနက်စည်းစံတွေကိုကာကွယ်ဖို့ကိုယ့်ဘာသာကိုဖြစ်တဲ့အနည်းနဲ့ကိုယ်လက်ဖြစ်နော်အကာအကွယ်ရွာတွေယူပြီးတော့အလုပ်နေကြတဲ့အနေအားအဲ့ဒီပြည်သူတွေကိုကျွန်မအနေနဲ့လေးစားပါတယ်တန်ဖိုးလည်းထားပါတယ်ပြည်သူလူထုကဟိုတောင်းဆိုနေုံနေမဟုတ်ခန်းနဲ့ကိုယ်ကိုယ်တိုင်မှပါဝင်နေကြတာဖြစ်တယ်ဒီတိုက်ပွဲမှာအဲ့ဒီအတွက်ကျွန်မအနေနဲ့အများကြီးလေးစားတယ်ဒါကြောင့်မို့လို့ကိုကျွန်တော်တို့ဒီဒီချိန်ဟာပြီးခဲ့တဲ့ဖြစ်ရက်တွေနဲ့မတူဘဲနဲ့ပုံပြီးတော့အောင်မြင်နိုင်ချေရှိတယ်အောင်မြင်နိုင်မယ်ဆိုတဲ့ဆိုဒီချက်တွေကြွားတော့ပုံပြီးတော့မြင်မလာရပါတယ်ဒါပေမဲ့တခုရှိတာကအခုရမ်းနေပို့ပြီးတော့စိုးလာတယ်ဆိုတာဟာဒါဘာလို့ကြားလဲဆိုတစ်ခါကအားနည်းလာလို့တုံ့ပြန်တဲ့အနေအထားလို့ကျွန်တော်နားလဲပါတယ်ကိုယ့်ကိုယ်ရှုံးတော့မယ်ငါတို့အားနည်းလာတော့မယ်လို့ခံစားရတဲ့လူတယောက်ဟာစိတ်ပိုင်းဆိုင်ရာက psychological ကသူများပို့ချောက်တယ်ပေါ့နော်ကိုယ်ကြောက်လာရင်သူများပို့ချောက်တာအဲ့တော့ကျွန်တော်ဒီလိုပဲနားလဲတယ်သူပို့ကြောက်နေပြီကြောက်လို့မလို့ပို့ပြီးတော့ပြည်သူလူထုကိုချောက်လှန့်နေရယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ပြင်ရတယ်ဆိုတော့ဒီ mood ကိုဒီ momentum ကိုကျွန်တော်တို့ဆက်ထိန်းထားမယ်ဆိုပြီးဒီတိုက်ပွဲကကျွန်တော်တို့တေချာပေါ့နိုင်ပါပါလို့ခံချက်ညီနေကျွန်တော်တို့သွားနိုင်အောင်လို့ကျွန်တော်တို့လည်းစူးစမ်းနေကြပါတယ်ဆို
တော့တစ်ဖက်မှာလည်းအခုလိုတိုင်းနာလက်နက်ကိုင်ဖွဲ့ရှိတော့ဒီလို Federal တပ်မတော်ပေါ့နော် Federal ဒီ Army ဆိုတဲ့အစ်မျိုးကိုလည်းဒီတချို့တွေကမျှော်မှန်းလာတာတွေရှိလာတယ်ဆိုတော့အဲ့လိုမျိုးအခုဒီမက်ဆမောင်တို့အနေနဲ့လည်းအခုလိုတိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့လည်းဆွေးနွေးတာရှိတဲ့အခါမှာဒီလို Federal Army ဆိုတဲ့အစ်မျိုးရောက်ဖို့ဘယ်လိုအခြေအနေရှိပါလဲရှင်
အဲဒါက technically မူအားဖြင့်တော့ကျမတို့က federal ပြည်ထောင်စုကိုသွားရင် federal army လို့လေဒီဒါမူအားဖြင့်ဘလို့မှဟိုငင်းပွားပြမရှိဘူးဒါကျမတို့ဒီဟို ညဉ့်ညဉ့်ညီလာခံတွေကတော့အများအနေနဲ့လုံခြုံရေးကဏ္ဍကဘယ်တော့မှဆွေးနွေးလို့မရတဲ့အနေအထားမှာအခုကျမတို့ဒီကိစ္စကိုပြောလို့ရတာပေါ့ဒါက reality လိုအပ်တယ်ဆိုတော့ဒီပြည့်ရကြီးကလည်းသက်တည်ပြတယ်ပေါ့နော် Federal Army လိုအပ်တယ်ဆိုတဲ့ကိစ္စဒါအငင်းပွားပွဲရမရှိပါဘူးအဲ့တော့တခုတော့ရှိတယ်ဒီ Federal Army ကိုဖြစ်ဖို့လို့သွားဖို့ကတခြားနိုင်ငံရေးရလိုအပ်ချက်တွေ requirement တွေရှိတယ် technically ပေါ့စကားပြောရမယ့်အနေအထားမျိုးရှိတယ်နောက်ပြီးတော့ကျမတို့တိုင်းပြည်ကတိုင်းသားနဲ့နိုင်ငံကတခုရဲမဟုတ်ဘူးလေအဲ့တော့ဟိုအစုဖွဲ့တွေအများကြီးရှိတယ်ဒီကြားတွေထဲမှာအလုံးဟိုအန်ဂိန်းကိုသွားဖို့ဆိုရင်တော့တည်တည်ချာချာနှိမ့်နှိုင်းပြီးတော့သဘောတူညီချက်တွေနဲ့သွားမယ်နေတာဖြစ်တယ်ဒီမှာအခုချိန်မှာပြောနိုင်တာကတော့ Federal Constitution ရှိရင် Federal Army ရှိရပါလိမ့်မယ်ဒီမူကတော့ဒါကျမတို့လက်ခံထားတယ
်အဲအခုဆိုရင်ပေါ့နော်ဥရောပသမဂ္ဂတို့ဒီကုလသမဂ္ဂပါဝင်ဥရောပသမဂ္ဂတို့ရောဒီနိုင်ငံတကာတို့နိုင်ငံတကာကပါပေါ့လေဟိုဒီကုလသမဂ္ဂအကြွေးမှုချုပ်ရဲ့အထူးမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဲခရစ်စတင်းဘာဂနာကိုဒီမြန်မာနိုင်ငံကိုလာဖို့ပေါ့နော်အဲ့ဒါကိုဒီစစ်ကောင်းဆောင်တွေကိုသူတို့တိုက်တွန်းနေတာပြင်းပြင်းထန်ထန်တိုက်တွန်းနေတဲ့အပိုင်းမှာပေါ့နော်အဓိကတော့ဒီဘာဂနာလာလို့ရှိလို့ရှိရင်သက်ဆိုင်သူအားလုံးနဲ့ပေါ့နော်တွေ့ဖို့အဲ့ဒါမျိုးအပိုင်းတွေကိုဟိုဖဲဆောင်ဆွေးနွေးဖို့ဆိုတော့အဲအခြေအနေကိုသူတို့တွန်းအားပေးနေတဲ့ခါကျတော့အဲ့လိုမျိုးတွေးဆောင်ဆွေးနွေးရေးဖြစ်လာမယ်အနေထားရောဒီစစ်ကောင်းဆောင်တွေဘက်ကလိုက်ရောလာနိုင်မယ်အခြေအနေရောရှိမှာရှင
်အဲလောလောဆယ်အထိတော့ကျမတို့မတွေ့သေးဘူးဟိုအဲ့ဒီကြာပြီတော်တော်ဟိုတကယ်တော့ဟိုဒီ special envoy လာဖို့လို့စူးစမ်းနေတာစပြီးအာဏာသိမ်းကြရပဲပြောရမှာဆိုလို့ရှင်လေဆိုတော့သူလည်းစူးစမ်းနေတယ်ဟိုဟိုဝင်မယ်ဆိုရင်သူ့ဘက်ကအစင်းနဲ့ဝင်လာဖို့လို့တော့မှvisa တခြား requirement တွေကိုအစင်းသိရှိနေတဲ့အနေအထားမျိုးကြီးကျမတို့ဆက်သွယ်ရခဲ့တယ်ဒါပေမဲ့တစ်ခါကခွင့်မပြုပေါ့လေနော်ခွင့်မပြုတဲ့အနေအထားခေါင်းမာနေတဲ့အနေအထားရှိနေတယ်ဆိုတော့အခုလည်းဒါကိုလက်မလျှော့သေးဘူးထပ်ပြီးတော့စူးစမ်းနေတာကိုလည်းကျမတို့ကြားသိနေရပါတယ်ဒါပေမဲ့ကျမထင်တယ်အခုချိန်ထိတော့တင်ကောင်းဆောင်တွေကခေါင်းမာနေတော့မယ်ပေါ့လေနော်တွေးဖို့လို့သူဒါခွင့်မပြုသေးတဲ့အနေအထားမျိုးရှိနေတယ်
ဒီစစ်ကောင်စီဘက်ကနေပြီးတော့သူတို့ဟိုဖိနှိပ်နေတဲ့နေရာမှာလူတွေကိုဖမ်းတာပေါ့နော်ဖမ်းတဲ့နေရာမှာအခု NLD ဖွဲ့ဝင်တွေရောဒေါက်ဆန်းစုကြည်နဲ့နှိဆက်သူတွေပါသူတို့ဖမ်းနေစီးတယ်အနောက်ဒီចောင်းသားတွေကိုဖမ်းတဲ့အခါမှာတော်တော်လေးဟိုနှိဆက်တာတွေရှိပါတယ်အဲ့တော့တော်တော်လေးကိုနှိပ်စက်တဲ့အပိုင်းမှာအခုဆိုရင်ဟိုလူတိတ်ဆုံးတဲ့အကြည့်ပေါ့နော်နိုင်ပိုင်းတဲ့လူတိတ်ဆုံးတာညဖမ်းသွားတယ်မနေ့မှာတော့အလောင်းလာပြီပါဆိုတော့အခြေအနေမျိုးကြီးကြီးဖြစ်လာတယ်တစ်ဖက်မှာလည်းလူကြီးရဲ့ဟိုတန်တိတ်ခံခိုင်မာမှုပေါ့နော်ဒီစစ်အာဏာသိမ်းတာကိုလုံးဝဟိုသူတို့ဟိုအမြင့်ပြတ်တဲ့အကြည့်သူတို့ဆန့်ကျင်သွားမယ်ဆိုတော့သူတို့ရဲ့တန်တိတ်ခံခိုင်မာမှုကိုလည်းတွေ့ရတော့ဒီအခြေအနေကဘလို့ဆက်ဖြစ်လာနိုင်မယ်လို့မြင်ပါလေရှင
်ဒီတစ်ခါပြည်သူကိုကြည့်ရတော့ခုနပြောသလိုပြကျွန်မအရန်အားရတယ်ဆိုတော့ဆက်သူခဏတစ်ချို့တော့ဟိုဟိုခွာစစ်လိုမျိုးခဏလောက်ကြည့်လို့မပြီးဝုံးဆိုတဲ့ချိန်မှာပြန်ထလာတော့အခုလုံနေတဲ့ပုံစံလေးကိုလေ့လာခြင်းသိပါလိမ့်မယ်ဟိုဒီသနာပြမှုတွေကိုလည်းတိုင်ပင်တစ်ခုခေါ်ပြီးပြန်ထွက်လာနောက်ပြီးတော့ထိတ်တိုက်အများကြီးမတွေ့ထိတ်တိုက်အများကြီးမတွေ့ဘူးပြည်သူလူထုကအရန်ကိုပန်းတတ်တယ်ရင်ဆိုင်တဲ့နေရာမှာတက်နိုင်ဆုံးအင်အားကိုခြွေတာပြီးတော့လုပ်တယ်ပြီးပြန်ထွက်လာလို့လိုအပ်လို့ရှိရင်ဒီတိုင်းဒီလိုတိုင်ပင်ခေါ်ပြီးတော့ထွက်တဲ့အနေအထားမျိုးပေါ့ဆိုတော့ဒီ strategy ဘိုင်းမှာတော့ကောင်းပါတယ်တစ်ခါကတော့ဘာလို့ပြနေလဲဆိုလို့ရှိရင်ခုနပြောတဲ့ဟိုပေါ့နော်ဒီမကြောက်ဘူးဟိုမကြောက်တော့မကြောက်ကြအောင်ဖက်ပြီးတော့6ဆင်းတဲ့စိတ်နဲ့သူတို့ရက်ဆက်ပြတယ်ဂျန်ကားပြတယ်ဆိုတော့ဒါပေမဲ့အဲ့ဒါတွေကမထီရပါဘူးဘာလို့ဘာကြောင့်မထီရအောင်ဒီလိုမျိုးလုပ်နေလေငါတို့ထပ်ပြီးတော့တော်နိုင်ရမှာဒီတော်လေးမရှိမှရမယ်ဆိုတော့တန့်စမျိုးကိုပို့ရသွားတယ်ခဏတစ်ပြုတ်တော့လူသားဆိုတော့ကြီးရတွေ့ရတဲ့ပုံမှာဟိုပါပေါ့နော်ခံစားနိုင်တချို့ဆိုဘာဖြစ်လဲဆိုလို့ရှိရင်ဟိုဒီလိုမျိုးတွေမခံစားနိုင်တော့ကိုကိုယ်တိုင်အောင်ဖွင့်ရမယ်ကိုတော်ဖွင့်ရမယ်ဆိုတော့စိတ်ခံစားမှုတွေဖြစ်လာတယ်အခုကျွန်တော်တို့ဒီထဲမှာလည်းဖြစ်တယ်ဒီလိုကိစ္စမျိုးကတော့ဖွင့်လိုက်ရင်ကောင်းမလားဆိုတော့ဒီကိုယ်ကိုယ်တိုင်တော့ဖြစ်တယ်တော်တော့တော့လုံနေကြတာဆိုပြီးတော့ပေါ့နော်ဆိုတော့ပြောချင်တာကလူရဲ့စိတ်ကဟိုပေါ့နော်ကိုဖိနှိပ်ရင်ကိုထကြွတတ်ပါတယ်ဒါလူရဲ့သဘောတဘာပေါ့မတရားမှုတွေတတ်ကြုံလာရတဲ့အခါမျိုးပေါ့နောက်ပြီးတော့ပြည်သူလူထုကကို့မှာအားရှိတယ်ဆိုတော့သူတို့သိနေပါဘူးဒီအားကအလားတက်သူတို့ဖြစ်ခံမှာမဟုတ်ပါဘူးတစ်ချက်ပါဆိုတော့နောက်ထပ်ဘာထက်တွေ့ရလဲဆိုတော့အခုလိုလက်နက်ကိုနော်မလနဲ့နဲ့အင်အားကိုအလွဲသုံးစားလုပ်နေပြီးဘာကိုပိုတင်ကြသေးတယ်လဲဆိုရင်ဒီစစ်တပ်ကပို့ပြီးတော့ reform လုပ်ရတယ်ပို့ပြီးတော့ professional ဖြစ်အောင်လုပ်ရနိုင်မယ်ဆိုတာပို့တင်ကြသွားစီအဲနောက်ဘာဘလို့နီးနေပဲဖြစ်ဖြစ်ကျွန်တော်တို့ပြန်ပြီးတော့ဟိုတိုင်းပြည်ကိုပြန်သွားတဲ့အခါဒီစစ်တပ်ကိုယ်တိုင် security sector reform ကလုပ်ဖို့လုပ်ရမယ်ဆိုတဲ့သက်တည်နေနေကျွန်တော်တို့မြင်မိပါတယ
်ဒါဆိုရင် နိုင်ငံမြန်မာနိုင်ငံမှာအနာမြန်မာနိုင်ငံရဲ့အနာဂတ်မှာတကယ်လို့တစုံတရာချီနေတွေပြောင်းလဲလာပြီဆိုလို့ရှိရင်အရင်လိုတင်ပေါင်းချေရေးလိုပါလို့ဆိုတာထက်ဟိုအဓိကလည်းနိုင်ငံတကာထောက်ပြနေတာဒီလိုစစ်တပ်အာဏာသိမ်းနေဆိုတာ impunity ပေါ့နော်ဟိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးတဲ့အချက်ကြောင့်လေဒီလိုစစ်တပ်ကအဲ့လိုအာဏာသိမ်းတာတွေစစ်တပ်ကဗိုလ်ချုပ်တွေကအဲ့လိုပြစ်ဒဏ်ကင်းလွတ်နေတဲ့အချက်ကြောင့်ဖြစ်တယ်ဆိုထောက်ပြတာတွေရှိတော့အနာဂတ်မှာပေါ့ဒီလိုကျူးလွန်ခဲ့တဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကပြစ်ဒဏ်ကြခံနိုင်မဲ့အလားလားရှိရဲဆိုတဲ့သဘောလားရှင
်အဲ့တခုတာဝန်ယူမှုတာဝန်ခံမှုရတော့တာဝန်ခံရလိမ့်မယ်အမြင့်ဆုံးတာဝန်ခံရမဲ့သူရှိကိုရှိနေတယ်ဒါကအလကားဖြစ်တာမဟုတ်နောက်တစ်ခုကစစ်တပ်လောက်ဒီဟိုပေါ့နော်ခါယာခီဖြစ်တဲ့ဟိုဒီ order ကိုပဲနိုင်လာတဲ့ institution မျိုးမရှိဘူးပမာဒီမှာဆိုလို့ရှိရင်ပေါ့နော်ဆိုတော့ဒီအမိန့်တွေကိုသူတွေပေးတယ်နောက်ဆုံးတော့ဒီအာဏာသိမ်းမှုကိုဖြစ်စေတဲ့ဗိုလ်ချုပ်ကြီးမင်းအောင်လိုက်အပါအဝင်စိတ်ကောင်းဆောင်တွေကဒီကိစ္စတွေကိုတာဝန်ခံရလိမ့်မယ်နောက်တစ်ခုဟိုခုနကပြောတာဟုတ်ပါတယ်နောက်တစ်ခုကျွန်တော်တို့က transition ကိုသွားမယ်ဆိုရင်ကျွန်တော်တို့က transitional justice ကိုမပြောခဲ့ကြဘဲနဲ့အဲအမျိုးသားပြန်လည်စစ်မြတ်ရေးဆိုတဲ့အနေအားမျိုးနဲ့ပြောခဲ့ကြရမှာဒီတစ်ခေါက်ကတော့ justice ကိုသွားလိမ့်မယ်နောက်တစ်ခုက transitional justice လို့ဆိုရတာမှာ institution ကြီးတခုလုံးကိုကျမတို့ကပြည့်ပေးဖို့ပြောတာမဟုတ်ဘူးဒီ institution ကိုအလွဲသုံးစားလုပ်ပြီးတော့เนาะဒီတိုင်းပြည်မှာဒီ institution ကိုပုံပြပန်းပြဖြစ်အောင်လုပ်လို့တလွဲသုံးသွားတဲ့သူတွေကဒါလည်းတာဝန်ခံမှာဖြစ်ဒါကြောင့်မို့လို့ကျမတို့ကတက်မတော်ထဲမှာရှိနေတဲ့တက်မတော်သားအားလုံးကိုတိမ်ကျုံပြီးတော့အပြစ်ပေးတာမျိုးအရေးယူတာမျိုးလုပ်ဖို့လို့ပြောနေတာမဟုတ်ဘူးကျမတို့ဒီ institution ဟာလိုအပ်တယ်ဒါပေမဲ့ more professional ဖြစ်ဖို့လို့လိုတယ်နောက်ပြီးတော့ဒီ institution ဟာ democratic civilian control လို့ပြောတယ် democracy မိကြရွေးကောက်တင်မြောက်ခံထားရတဲ့အယက်သားတွေရဲ့အုပ်ချုပ်မှုအောက်မှာရှိဖို့လို့လိုတယ်ဒါကြောင့်မလို့ဒါဟာ reform လုပ်ဖို့လိုအပ်တယ်လို့ကျွန်တော်တို့ပြောချင်တယ်အဲ့ဒီလိုသွားဖို့သွားလိုက်မှာမသွားအားလုံးရှိရင်လည်းထပ်ခါကျူးလွန်နေမှာဖြစ်တဲ့အတွက်ဒီကိစ္စတွေကတော့ကျွန်တော်တို့ကဟိုသွားဖို့သွားရမယ်နောက်ထပ် reform တစ်ခုကိုသွားမယ်ဆိုလို့ရှိရင်နောက်လာမယ့်နိုင်ငံရေးတန်းကြောင်မှာဒီဟာအတွက်တေချာစေရမယ်ဒီကြားရဲ့ transitional justice ကနေပြီးတော့တစင်အနည်းဆုံးအခုချိန်ကြီးစစ်ကောင်းဆောင်တွေကသူတို့တတ်ခဲ့တဲ့ကိစ္စတွေအတွက်သူတို့မှားယွင်းခဲ့တဲ့ကိစ္စတွေဆိုတော့ဘယ်တော့မှမတောင်းပါနဲ့။ဟိုဆိုတဲ့ခါကျတော့ဒါမျိုးတွေလည်းလုံးသိနေဒီအလေးထားကိုပါရမှသာဒီကျမတို့ကပို့ပြီးတော့ခိုင်မာတဲ့ democracy အသင်ခုပြောင်းရေးကိုသွားနိုင်တယ်။နော် democracy တည်ဆောက်ရေးကိုသွားနိုင်မှာဖြစ်ပါတယ်။အဓိကတော့ကျမလက်ခံပါတယ်။ခုနကပြောတဲ့ transitional justice လို့ပြောတဲ့မရှိဘူး။အဲ့လမ်းကြောင်းပေါ်မှာသွားပဲနဲ့ကျမတို့ကဟို democracy ကိုထူထောင်တဲ့အခါမှာဒီလိုပဲနောက်တစ်ခါတော့လည်းဒီလိုပဲတင်ပြနေဦးမှာပဲပေါ့နော်အဲ့တော့ဒီတစ်ခေါက်ကတော့ဒါဟာသတိကြီးကြီးထားပြီးတော့စဉ်းစားနေတဲ့ကိစ္စဖြစ်ပါတယ
်โอเคအခုဆိုရင်ဒီ CRPH နေနေပေါ့နော်ဟိုမက်ဆီမောင်တို့လိုဒီယာယီဝင်ကြီးတွေဖွဲ့ပြီးတော့နောက်အထူးတန်တမန်တွေထပ်အပ်တာပေါ့နော်ဟိုဒေါက်တာဆာဆာဆိုလို့ရှိရင်ကုလသမဂ္ဂဆိုင်ရာအထူးတန်တမန်နောက်ပြီးတော့ကိုထင်လင်းအောင်တို့ပေါ့နော်အဲ့လိုမျိုးအထူးတန်တမန်တွေဒီနိုင်ငံသားဆက်ဆံရေးတွေမှာပြပလူတွေကိုအဲ့လိုထပ်အပ်တဲ့အတွက်ဟိုထိရောက်မှုအတိုင်းတာရောဘယ်လိုရှိလဲရှင်
ဒီအောင်မှုအတိုင်းတာတော့ပုံမှန်လေးလေးပြောရရင်အခုကျမတို့ကပြည်တွင်းမှာဆိုတဲ့ခါကျတော့အကန့်အသတ်ရှိတယ်လေ။နောက်အင်တာနက်တွေပိတ်လိုက်တဲ့အခါနောက်ပြီးတော့ဖုန်းလိုင်းတွေတက်လို့တဲ့အခါမလုံခြုံတော့ဟိုပြောရမယ်ဆိုလို့ရှိရင်မလုံခြုံမှုကြောင့်မို့လို့ကျမတို့ဆက်သွယ်ဆောင်ရွက်ရတာတကယ်လည်းခက်ပါတယ်။အခုအမားနဲ့ဆက်သွယ်ဖို့တော့ခဏအများကြီးအချိန်မှန်နေရတာကျမတို့ကြိုးစားရတာပေါ့လေ။နောက်တစ်ခုကဟိုဒေါက်တာဆဆာလည်းဟိုစောပိုင်းတော့ဆက်သွယ်လို့မရအောင်သူ့လုံခြုံရေးချင်နေရ။နောက်ပိုင်းမှာကျမတို့ဆက်သွယ်လို့ရဘူးသူ့လည်းအဲ့ recommendation လုပ်တဲ့သူရှိတာခါကြတော့ဒါသူကတော့လှုပ်လို့ရမှာပေါ့နော်လှုပ်လို့ရမှာဆိုတော့လည်းလည်း mobilize လုပ်ပြီးတော့လူတွေကို encourage ပြအောင်လို့ mobilize လုပ်တဲ့အရာ employee ရဲ့သဘောမျိုးပါမယ်လို့ကိုထင်လင်းအောင်လို့ကြတော့ဟိုလေထို့သူဒီ base မှာသူဆက်သွယ်လို့ရတယ်နည်းနည်းအဆက်သွယ်နေတဲ့ strategy ဖြစ်တဲ့ကျွန်တော်တို့ချိန်ပြီးပေါ့နော်သူ program လည်းရှိပြီးသားဟိုချိန်နေတဲ့ဒီအလီမြန်မာအတိုင်းဝိုင်းနဲ့ချိန်ဆက်ပြီးတော့ရတဲ့ချိန်ကြီးသူလည်း strategy ဖြစ်တဲ့ဟာကိုကျွန်တော်တို့လုပ်ဖို့ရှိတယ်အဲကျွန်တော်တို့ကန်ပြီးတော့ refer လုပ်တဲ့အားနဲ့တွေ့ရတယ်ရှိမယ်ပေါ့ဆိုတော့တော့ကျန်တာလူကိုယ်တိုင်ပြုတ်လို့ရတာပေါ့ဘို့တကြောင်နဲ့ပြောရရင်တော့အပြင်မှာလည်းဒီလို virtually တွေ့တာလည်းဆိုင်တချို့လူကိုယ်တိုင်တွေ့ပြီးပြောဖို့လိုအပ်တဲ့အနေအထားတွေကြာလို့ရှင်ဒါအပြင်ကအဲဒီ friend line တစ်ခုမှာရှိနေလို့လူတွေလို့ကျွန်တော်ယူဆတယ်အဓိကတော့လူကိုယ်တိုင်တွေ့ပြီးတော့ပြောဖို့ဆိုဖို့လိုအပ်တဲ့ကိစ္စတွေနောက်တမကြီးဦးကျော်မိုးထွန်းကတော့28ရက်နောက်ပိုင်းမှာမှသူကျင်းရတာဟုတ်ဆိုတော့ရှေ့ပိုင်းမှာတော့တမတို့ကအဲဒီလို့ပါတော့ရှိတယ်ဒီလိုဒီအစီအိုက်ဆီကိုစောင့်ပြီးတော့မှတော့နောက်ထပ်ဒီတန်တမန် friend ကိုကျွန်တော်တို့ဘလို့ထပ်ပြီးတော့ဟုတ်ပေါ့ကျမတို့ကပါလာလို့နည်းဆိုရင်ဒီထားမျိုးနဲ့တွားတာဖြစ်တယ်ဆိုတော့တမကြီးကတော့ career diplomat ဆက်ဖြစ်တဲ့ခါကျတော့ diplomat ဆက်ပတ်သက်တဲ့ professional guideline တွေကျွန်တော်တို့ဆိုပေးနိုင်တယ်ခုနကပြောတဲ့ဒီကျွန်တော်တို့ diplomat team ကိုဒီကလည်းအလိလုပ်ပြီးတော့ကျွန်တော်တို့တွားနေတာဖြစ်ပါနိုင်ငံရေးရရော technical ရရောဒီလိုမျိုးတွားတော့ပေါင်းဆက်ပြီးတော့တွားနေ
Let's see the Don Sansu Chine, Utamara G. D. Uwinin Uye, a chain of honor, now we are to Tapasi Tare, O Gauzami, a chain of Mesimau, Bajalation.
So no one said, Mayaza, the Chosolution, Utamarine, Diming and Garo, or Yonko, any time you read the Karhatalogy, Jamai Gongi. အဲဆိုရင်အနေထားမျိုးကြားရရှိရင်နောက်ပြီးတော့ချမ်းမှတ်ပေးလို့ရှိသွားတယ်အဲဒါမျိုးတွေတော့ကြားရတယ်ပေါ့နော်ဒါပေမဲ့နောက်ပိုင်းကျအဲ့ရလွယ်လို့ကျန်တာဘာမှမကြားရတဲ့အနေထားမျိုးတွေရှိတယ်ထို့သူပဲတခြားဖန်ဆီးထိန်းသိမ်းခံထားတဲ့လူတွေမှလုံးဝတည်င်းအစမှပြောက်ပြီးတော့ခုချိန်ထိအဆက်အသွယ်မရသေးတဲ့လူတွေလည်းကြားနေချီပြီးတော့ဟောကျမတို့ရှိနေပါတယ်အခုလွတ်တော်ကိုယ်စားလှယ်ထဲမှာဆိုတော့ကျမ
်ခုလို့ပေါ့မက်ဆမောင်လူတွေကကျော်တော်လေးစုံစကားလဲတတိရှိရှိလုပ်နေရတဲ့အပိုင်းကြတော့မက်ဆမောင်လူအဖို့မှာရောလုံခြုံရေးပေါ့အဓိကတော့ဒီ CRPH ခုဥဆောင်ပြီးလုပ်နေတဲ့လူတွေရဲ့လုံခြုံရေးအနေအထားဘယ်လောက်ထိစိုးရိမ်နေရလဲဘယ်လောက်ထိအခြေအနေရှိလဲရှင
်အဲလုံခြုံရေးကတော့ဟိုရွှေ့ဒီရွှေ့ပဲကျေပြောလို့ရှင်ဒါမှမဟုတ်ကျမတို့တတိရှိရှိလို့မပြောပါနဲ့ဟိုအကုန်လုံးကတတိရှိရပေါ့နော်ဆိုတော့ဒီအခြေအနေဟာပြည်သူလူထုချင်းတယောက်ချင်းစီကစာလုံးမလို့တတိရှိနေကြတယ်ကျမတို့ပြည်သူလူထုကရွေးကောက်တင်မြှောက်ခံထားရတဲ့တွတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းတောင်းရှိတယ်တတိလည်းရှိရလိမ့်မယ်ဆိုတော့ဟိုပြောရရင်တော့အရင်တော်ဆန်းစုကြီးစကားနဲ့ပြောရရင်တော့အကုန်လုံးကတော့ဖန်ခံရမှာတေးမှာကြောက်ကြတဲ့သူကြီးပဲတွတ်တော်လည်းပဲဒီကြောက်ကြောက်နဲ့ပဲကျမတို့ရဲ့တောင်းမှုဖြစ်တယ်ဒါကျွန်တော်တို့ဒီဖြစ်မှာဒီအချိန်မှာမှအပြတ်မလုံနိုင်လို့ရှိရင်တသက်လုံးပြန်မလာနိုင်တော့ဆိုရတာတကယ်နောက်ဆုံးတိုက်ပွဲဖြစ်ပါတယ
်ဟုတ်ကဲ့အခုတော့အခက်ခဲတွေကြားရရပါတော့ကျွန်တော်တို့ဟိုအချိန်သေးပြီးတော့ရှင်းပြပြောကြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမကျွန်မလည်းကျေးဇူးတင်ပါတယ်ဟိုအခက်ခဲကြားရရပဲပြည်သူလူထုကိုရောပြောပြခြင်းနဲ့ဟာလေးကိုဒီဒီလိုရနေပြီးတော့တစ်ဆင့်ပြောပြခွင့်ရှင်းပြခွင့်ရတဲ့အတွက်ကျွန်တော်လည်းကျေးဇူးတင်ပါတယ်
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်လေးကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်စနေနေ့အတွက်သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတော့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်စီအနာဒေမှုကိုစတင်ကောက်ွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲတာမှာမနေ့ကညပိုင်းနဲ့ဒီကနေ့လူ73ယောက်ထဲမှာတည်ဆုံးပါတယ်မန္တလေးမြို့မှာတည်ဆုံးသူ8ယောက်နဲ့အများဆုံးဖြစ်ပြီးဒဏ်ရာရသူလည်းအများပြားရှိပါတယ်ပြည်မြို့မှာတော့2ယောက်တည်ဆုံးထားပါတယ်ဒေါက်တာလင်းညာကရန်ကုန်တာကီတာမှာ2ယောက်တည်ဆုံးပြီးလှိုင်မှာဒဏ်ရာရသူ2ဦးဒီကနေ့တည်ဆုံးပါတယ်အဲဒီကြားကပဲနေဘက်မှာရောညဘက်ဒီမှာပါနိုင်ငံတော်ဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတနေ့ကအာဏာသိမ်းယူပြီးတဲ့နောက်ကန့်ကွက်ဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းဖြိုခွင်းနေတာကြောင့်အမေရိကန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေကိုနေရက်ပြန်ပို့တာကနေယာယီကင်းလွတ်ခွင့်ပေးပြီးအလုပ်လုပ်ကံွက်လက်မှတ်တွေထုတ်ပေးမယ်ကြောင်းမိမိလူညုံရေးဌာန DHS ကတောက်ကြားနေမှာအကြေညာပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီကိုမထောက်ခံတဲ့တန်တမန်တွေအပါအဝင်မြန်မာနိုင်ငံသား1600လောက်အနေနဲ့တနှစ်ခွဲကြာယာယီအကောက်ွက်ပေးအဆင့် TPS ရဖို့အတွက်အကြုံးဝင်မယ်လို့အစိုးရတာဝန်ရှိသူ2ဦးက Riders သတင်းဌာနကိုပြောပါတယ်။အီတလီနိုင်ငံခြေဆိုင်ဗန်ဒတွန်အာကစားဝတ်ထည်ကုမ္ပဏီကမြန်မာနိုင်ငံမှာသူတို့ရဲ့အဝတ်ထည်တွေနောက်ထပ်ချုပ်လုပ်တာကိုရပ်လိုက်ပြီးလို့တောက်ကြနေကကြေညာပါတယ်။ဇူရင်ခြေဆိုင် H&M အဝတ်ထည်ကုမ္ပဏီကတနင်္လာနေ့မှာအလားတူကြေညာခဲ့ပြီးတဲ့နောက်ဗန်ဒတွန်ကုမ္ပဏီရဲ့အခုကြေညာချက်ထွက်လာတာပါ။မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေပေါ်ဗန်ဒတွန်ကုမ္ပဏီအနေနဲ့အထူးပဲစိုးရိမ်ပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာခိုလုံနေတဲ့ရိုဟင်ညာမွတ်စလင်တွေကအကြောင်း900ကျော်ဟာသူတို့အဆိုအပြင်အိန္ဒိယရဲတွေရဲ့ချင်းချောင်းမှုကနေကောက်ွက်ပေးဖို့ယူဒီလင်ဂျိုတော်ကဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးယွန်နေစီယာမှာလာရောက်ပန်ကြားတဲ့ချိန်အိန္ဒိယရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်သူတို့ကမြန်မာနိုင်ငံပြန်ပို့မယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ စနေနေ့အတွက် VOA စီစဉ်တွေကတလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံး BNR အပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာThis program has come